Welcome to the Voice of America.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA American အသံရဲ့2023ခုနှစ်မတ်လ28ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်ကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းတုံမီတာ24 40 51နဲ့လိုင်းလာမီတာ190အပြင် VOA ရဲ့ Facebook ကပါဖန်ယူနာဆင်နိုင်ပါပြီ။ကျွန်မနန်းလာပါဒီကနေ့မနက်ခင်းအစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တမောင်သားမှာအနေခတ်သိမ်းခင်းကြင်ကြပါစေခင်ဗျာ။ဒီကနေ့တရင်တွေကတော့ယူကရိန်းနိုင်ငံဇပိုရီယာမှာရှိပြီးရုရှားထိတ်ကြုံထားတဲ့နျူကလ িয়ার တပ်ပေါင်းမှုဟာဘေးအန္တရာယ်ရှိတဲ့အခြေအနေကနေပိုကောင်းမလာသေးဘူးလို့ IAEA ကအကြီးအကဲကပြောလိုက်ပါတယ်။တရားရေးစနစ်ပြောင်းလဲမဲ့အစီအစဉ်ကိုစိုက်ထားလိုက်ကြောင်းအစ္စရေးဝန်ကြီးချုပ်ကတနင်္လာနေ့ကကြေညာလိုက်ပါတယ်။အိန္ဒိယမြန်မာနယ်စပ်မြို့မိုးရိနီမှာဒုက္ခသည် 9,000 ဝန်းကျင်ကိုထားနိုင်တဲ့ယာယီစခန်းတစ်ခုကိုမဏိပူရာပြည်နယ်အစိုးရကဖွင့်လှစ်ဖို့စီစဉ်နေတဲ့သတင်းတွေနဲ့တခြားမြန်မာနယ်ကမ္ဘာသတင်းတွေကိုနားလည်နေပဲတင်ပြပေးကြပါပါ
။ကောင်းပါပြီရှင်။အာဖရိကနဲ့ဥရောပအတွင်းပြင်သစ်ရဲ့ဩဇာလွှမ်းမိုးမှုနဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းကိုလည်းဒီကနေ့ကြားရဖို့ရှိပါတယ်
။ Fiscal issues, immigration, energy markets, relation with the US.
အပြည့်အစုံကတော့မကြာခင်ရှူစားနာဆင်ရမှာပါ။ဒါအပြင်အမေရိကန်နိုင်ငံမှာတပိုင်းလျက်ကိုပစ္စည်းဆက်ယုံတိစောက်မှုအခြေအနေရုရှားတပ်ဖွဲ့လက်ထက်ကယူကရိန်းစစ်တုံးပန်းတဦးရဲ့ကံကြမ္မာနဲ့ဂျာမနီကဆိုလာစွမ်းအင်လုပ်ငန်းကျွမ်းကျင်လုပ်သားလူအမှုတွေတိုးလာတာစတဲ့သတင်းဆောင်မတွေကိုထုတ်လင်းဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့သတင်းထောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိပ်တန့်ရောင်သတင်းတွေကိုဦးတင်မောင်သားနဲ့ကျမအနန္လောက်ပြောပြပါမယ်ရှင်
။ယူကရိန်းနိုင်ငံဆာပိုရီဇီးယားမှာရှိပြီးတော့ဥရောပရဲ့အကြီးဆုံးနျူကလ িয়ার တပ်ပေါင်းမှုဟာဘေးအန္တရာယ်ရှိတဲ့အခြေအနေကနေပိုကောင်းမလာသေးဘူးလို့ကုလသမဂ္ဂအပြည်ပြည်ဆိုင်ရာနျူကလ িয়ার စွမ်းအင်အကြီးကဲရက်ဖဲလ်ကရော့စီကတပ်ပရဗိုလိုဒီမာဆယ်လန်စကီကိုပြောလိုက်ပါတယ်။ယူကရိန်းတပ်ပရဆယ်လန်စကီကယူကရိန်းတောင်ပိုင်းကိုခီးထွက်ခဲ့ရမှာစစ်စခန်းတွေကိုလည်းတွားရောက်ခဲ့ပြီးစစ်သားတွေကိုစုစိတ်ချိမြင့်စကားပြောခဲ့တယ်လို့တပ်ပရရုံးကထုတ်ပြန်တဲ့ဗီဒီယိုနဲ့လူမှုစာမျက်နှာမှာပြောထားပါတယ်
။ Слава Украине. Маю честь сегодня буду тут присутствием.
ခင်ဗျားတို့ကျမရဲ့အတွက်ကျွန်တော်ဆူတောင်းပါတယ်ခင်ဗျားတို့ရဲ့မိဘတွေကိုအများကြီးကျွန်တော်လေးစားပါတယ်ခင်ဗျားတို့ရဲ့တရားကောင်းစိတ်ဓာတ်အတွက်အများကြီးကျေးဇူးတင်ရှိပါတယ်ကျွန်တော်တို့အောင်ပွဲရကြမှာပါလို့တမရဆယ်လန်စကီကစစ်သားတွေကိုပြောခဲ့ပါတယ်ဒီခေတ်ဆက်မှာပဲမစ္စတာရာဖဲလ်ကရော့စီကတမရဆယ်လန်စကီနဲ့တွေ့ဆုံခဲ့စမှာနျူကလ িয়ার တပ်ပေါင်းမှုအခြေအနေကိုပြောကြားခဲ့တာဖြစ်ပါတယ်ဒီဇပိုရီဇီးယားမှာဆက်ယုံမှာတက်စစ်မီးကြိုးတွေအများကြီးဆုံးရှုံးသွားခဲ့ပြီးအေးပေးစနစ်တွေအတွက်အရေးပေါ်ဒီဇယ်မီးအားပေးစက်နဲ့မီးပေးခဲ့ရတာအကျိတ်များစွာရှိခဲ့ပါတယ်။ဆက်ယုံကိုရုရှားကထိန်းချုပ်ထားပြီးအဝွင့်ကျင်မှာစစ်တပ်တွေကြီးကျယ်ချထားတာကြောင့်တင်းမာတဲ့အနေအထားမှာရှိနေဆဲဖြစ်တယ်လို့မစ္စတာဂရော့စီကပြောပါတယ်
။ဂျာမနီကယူကရိန်းကိုပေးမယ်လို့ကတိပြုထားတဲ့လဲဘတ်တိုက်ပွဲဝင်တင်ကာတွေပေးအပ်ခဲ့ကြောင်းဂျာမန်ဝန်ကြီးချုပ်အော်လော့ဖ်ရှော့စ်ကတင်းလာနေမှာပြောပါတယ်။လဲဘတ်လင်ကာတင်ကာ18စီပေးပို့ခဲ့ပြီးတဲ့နောက်ဆုံးအတုပ်ကိုအရင်ဘက်ကပဲယူကရိန်းနယ်စပ်မှာလွှဲပြောင်းပေးခဲ့တယ်လို့ပြောပါရယ်။ရော်တဒမ်မှာပြုလုပ်တဲ့နယ်သာလန်ဝန်ကြီးချုပ်မတ်ခရတယ်နဲ့ပူရဲသတင်းစာရှင်းလင်းပွဲမှာအခုလိုကြေညာခဲ့တာဖြစ်ပြီးယူကရိန်းကတောင်းဆိုနေတဲ့အဓိကလိုအပ်ချက်စီးရဲအကူအညီကိုပေးလိုက်တာပါ။ဒါအပြင်မာဒာအမျိုးအစားခြေလင်းတက်ခတ်ရေးရင်အစီ40လောက်လည်းယူကရိန်းကိုပေးပို့ခဲ့ပြီးတော့လုံခြုံရေးကြောင့်ပို့ဆောင်ရေးလမ်းကြောင်းကိုလျှို့ဝှက်ထားခဲ့တယ်လို့ဂျာမန်သတင်းဌာနစပီဂယ်ကဖော်ပြပါရယ်ယူကရိန်းတပ်ဖွဲ့ဝင်တွေဟာဂျာမန်စစ်တပ်အခြေစိုက်စခန်းတွေမှာလဲဘတ်တင်ကာနောက်ဆုံးမျိုးဆက်ဖြစ်တဲ့ 2A6S တွေကိုလေ့ကျင့်သင်ကြားခဲ့ပါရယ်ဂျာမန်ဥပဒေအရတင်ကာတွေကိုတခြားနိုင်ငံကိုပေးပို့ဖို့အစိုးရကခွင့်ပြုချက်လိုအပ်ပြီးစစ်ဖက်၃ကမ္ဘာအဆင့်မြင့်တင်ကာတွေကိုပေးပို့ဖို့ဇန်နဝါရီလနောက်ပိုင်းမှာစတင်ခွင့်ပြုပေးခဲ့တာဖြစ်ပါရယ်
တရားရေးစနစ်ပြောင်းလဲမဲ့အစီအစဉ်ကိုဆိုင်းငံ့ထားလိုက်ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကတနင်္လာနေ့ကကြေညာလိုက်ပါတယ်။အတိုက်ခံတွေနဲ့ဆက်ဆက်ညှိနှိုင်းအချိန်ပေးလိုပါတယ်လို့ဆိုပါတယ်။အများပြည်သူတွေကတောင်းချပြီးလွတ်တော်အပြစ်မှာဆန္ဒပြနေကြပြီးအလို့သမားတွေကနိုင်ငံလုံးဆိုင်ရာတပိတ်ကြီးဆင်နွှဲကြောင်းတနင်္လာနေ့ကကြေညာလိုက်ကြပါတယ်။ကျမရေးတိုင်ပို့ဆောင်ရေးဘန်းနဲ့တခြားကဏ္ဍကတမကအဖွဲ့ဝင်၈သိန်းကိုတပိတ်မောက်ချဖို့အစ္စရေးနိုင်ငံရဲ့အကြီးအမားဆုံးအလို့သမားတမကကဆော်လိုက်တာပါ။အဲ့ဒီတင်းလာနေနောက်ပိုင်းမှာတော့အစီအစဉ်ကိုတလဆိုင်းထားမယ်လို့အမျိုးသားလုံခြုံရေးဝန်ကြီးအီတာမာဘန်ဂျီဗီအာကကြေညာလိုက်တာဖြစ်ပါတယ်။စာနာပြပွဲတွေနဲ့တပိတ်တွေကြောင့်တိုင်းငံလုံးလုပ်ငန်းတွေရပ်ဆိုင်းသွားခဲ့ပြီးစီးပွားရေးရပ်သွားမဲ့အန်ဒီယကိုအစ္စရေးကကြုံနေရပါတယ်။အစ္စရေးနိုင်ငံရဲ့အဓိကနိုင်ငံတကာလေဆိပ်တွေကနေထွက်ခွာမဲ့လေကြောင်းလိုင်းတွေရပ်ဆိုင်းသွားပြီးဇေဝက်စင်တာကြီးတွေနဲ့ တက္ကသိုလ်ကြီးတွေလည်းတကားတွေပိတ်လိုက်ကြပါတယ်နိုင်ငံခြားသံရုံးတွေမှာအမှုထမ်းနေကြတဲ့ဝန်ထမ်းတွေကလည်းအလောက်ကနေထွက်လာကြပြီးဒေသန္တရအစိုးရတွေကလည်းမူကြိုးចောင်းတွေနဲ့တခြားဝန်ဆောင်မှုတွေကိုရပ်လိုက်မယ်လို့မျှော်လင့်ထားကြပါတယ်တရားရေးစနစ်ရပ်ဆိုင်ဖို့တိုက်တွန်းလိုက်တဲ့ကာကွယ်ရေးဝန်ကြီးကိုမတ်လ26ရက်တနင်္ဂနွေနေ့ကဖြုတ်လိုက်ပြီးတဲ့နောက်တောင်းချီတဲ့လူတွေကလမ်းတွေပေါ်ကိုအလိုလျောက်ဒေါသတကြီးနဲ့ထွက်လာခဲ့ကြတာပါတိုင်းပြည်မီးလောင်ပြီလို့ဆန္ဒပြသူတွေကကြွေးကြော်လိုက်ကြပြီးမြို့တော်တယ်လီဖိတ်ပြအဝေးပြေးလက်မကြီးတွေမှာမိဘုံကြီးတွေဖို့လိုက်ကြတာကြောင့်အသွာအလာတွေနိုင်ပေါင်းများစွာရပ်ဆိုင်သွားခဲ့ရပါတယ
်ဂျာမနီမှာအလုတ်သမားတမဂါရီကတရက်တာသပိတ်မောက်လို့ရထားလိုင်းလေရင်နဲ့အများသုံးတည်ယူပို့ဆောင်ရစနစ်တွေတနင်္လာနေ့မှာရန်နာခဲ့ရပါတယ်ငွေကြေးဖောင်းပမှုမြန်မာနေတဲ့အတွက်လောက်ခလာစာတွင်မြေဆန္ဒပြခဲ့ကြတာပါဂျာမန်စစ်ကမ်းနဲ့ရေလံပို့ဆောင်ရေးအလုပ်သမားတွေလည်းတပိတ်မှာပါဝင်ခဲ့တဲ့အတွက်ရေချောင်းကုန်စည်ပို့ဆောင်မှုကိုလည်းထိခိုက်ခဲ့ရပါတယ်။အများသေယူပို့ဆောင်ရေးမရှိခဲ့တာကြောင့်ကားမောင်းပြီးတော့အလုပ်သွားကြတဲ့အတွက်ရင်ကျော်ပိတ်ဆို့မှုတွေလည်းဖြစ်ခဲ့ပြီးတချို့ကတော့အိမ်ကနေအလုပ်လုပ်ကြရတယ်လို့ပြောပါတယ်။တနင်္လာနေ့မှာတပိတ်မောင်းမဲ့ကြီးညာခဲ့လို့ခီးသွားတွေတနင်္ဂနွေနေ့ကလေးကကြိုတင်ခီးထွက်ကြတာတွေရှိခဲ့တဲ့အတွက်ကြောင့်လည်းတရင်ဘတ်ကုန်ကလေးကသွာလာရေးတွေနှောင့်နှေးခဲ့ရတာပါ။တပိတ်မောက်တာလူများအတွက်ထိခိုက်နေတဲ့အတွက်အလုပ်သမားတမကတွေကိုတွဲဆုံညီနိုင်ကြဖို့တောင်းဆိုသူတွေလည်းရှိပါတယ်။တမကတွေကအနေဆုံးလစာ 10.5 ရခိုင်နှုန်းတိုးဖို့ကြိုးပမ်းနေပြီးတော့အလုပ်ရှင်တွေဘက်ကတော့အဆင့်20နဲ့900ခိုင်နှုန်းတိုးပေးတာအပြင်နောက်တစ်ကြိမ်ငွေကြေးထပ်ဆောင်ပေးဖို့လည်းပြန်လည်ကမ်းလှမ်းထားပါတယ်။အလုပ်သမားတပိတ်တွေဟာဂျာမနီမှာအမြဲလိုလိုဖြစ်ပွားလေးရှိပြီးတော့ပုံမှန်ဆိုရင်တမကတွေနဲ့အလုပ်ရှင်တွေကြားအပေးအယူလုပ်ပြီးတော့အဆုံးသတ်လေးရှိပါတယ်။
VOA American တန်မနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 8413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါမနက်သတင်းတွေကို VOA ကဆက်လက်ရှင်းပြနေပါတယ်အိန္ဒိယမြန်မာနယ်စပ်မြို့မိုရင်အနီးမှာဒုက္ခသည် 9,000 ဝန်းကျင်ကိုထားနိုင်တဲ့ယာယီစခန်းတစ်ခုကိုမဏိပူရပြည်နယ်အစိုးရကဖွင့်လှစ်ဖို့စီစဉ်နေတယ်လို့အိန္ဒိယအခြေစိုက် IFP သတင်းဌာနကပြောပါတယ်။ပြည်နယ်ဝန်ကြီးတွေပါဝင်တဲ့ဆပ်ကော်မတီတစ်ခုကိုပြည်နယ်ဝန်ကြီးချုပ် N. Biren Singh ကဖွဲ့စည်းပေးခဲ့ပြီးတဲ့နောက်ကော်မတီဝန်ကြီး3ယောက်ဖွဲ့ဟာမိုရင်မြို့အနီးကနေရာတွေကိုသွားရောက်ကြည့်ရှုခဲ့ကြပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ကြပါတယ်။မြန်မာနိုင်ငံအတွင်းကစစ်အခြေအနေငြိမ်သွားတဲ့အခါဒုက္ခသည်တွေကိုပြန်ဖို့မှဖြစ်တယ်လို့အဖွဲ့ကောင်းဆောင်လတ်ပေါ်ဟော့ကစ်ကမီဒီယာတွေကိုပြောပါတယ်။မြန်မာဒုက္ခသည်တွေထဲမှာလွတ်တော်အမတန်ချက်ဟော့ကစ်လည်းပါဝင်ပြီးစကိုင်းတိုင်းမှာမြန်မာစစ်တပ်နဲ့ PDF အဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့ပြအိန္ဒိယနယ်မြေပြင်မှာခိုးလုံလိုပါတယ်လို့မဏိပူရဝန်ကြီးများအဖွဲ့ကိုပြောခဲ့တယ်လို့သတင်းကဆိုပါတယ်။ဒုက္ခသည်တွေစီကကိုရေးဆိုင်ရာအချက်လက်တွေကိုယူထားပြီးဒုက္ခသည်မှတ်ပုံတွေကပြထုတ်ပေးထားမှာဖြစ်ပါတယ်။ချထားတဲ့စီကားတွေကိုလိုက်နာပြီးဒုက္ခသည်ဖြစ်အတိမပြုထားသူတွေကိုတော့စခန်းမှာခေါလုံခွင့်ပေးထားမှာဖြစ်တယ်လို့မဏိပူရဝန်ကြီးများဖွဲ့ကောင်းဆောင်ကပြောပါတယ်။နေရထိုင်ရေးအတွက်အခြေခံလိုအပ်ချက်တွေကိုစခန်းမှာပေးထားမှာဖြစ်ပြီးမရှိမဖြစ်ပစ္စည်းတွေကိုပံ့ပိုးပေးမှာဖြစ်တယ်လို့မဏိပူရတာဝန်ရှိသူတွေကဆိုပါတယ်။လူကြိုးရေးဝန်ထမ်းတွေကိုလည်းချက်ထားပေးပြီးကျန်းမာရေးစောင့်ရှောက်မှုဌာနကိုလည်းဖွင့်ထားပေးမှာဖြစ်ပါတယ်။
တိုင်ဝမ်သမရဟောင်းမိုင်ယင်ဂျိုဟာတရုတ်နိုင်ငံကို12ရက်ကြာခီးလဲလဲဖို့တနင်္လာနေ့မှာထွက်ခွာခဲ့ပါတယ်။တိုင်ဝမ်ဟာသူနဲ့တန်တမာအဆက်တွဲထားရှိတဲ့14နိုင်ငံနဲ့ဟွန်ဒူရပ်ကိုတရုတ်ပြည်မကြီးကိုဆုံးရှုံးခဲ့ရပြီးတဲ့နောက်တရက်အကြာမှာမိုင်ယင်ဂျောင်းရဲ့ခီးစဉ်စတင်ခဲ့တာပါ။မိုင်ယင်ဂျိုဟာခီးစဉ်မှာသူ့ရဲ့မိသားစုနဲ့အတူပညာရေးနဲ့ကောလိပ်ကျောင်းသားကိုစိလက်အဖွဲ့နဲ့နီနောဖလဲပွဲအတွက်သွားတဲ့ခီးစဉ်ဖြစ်ပေမဲ့လို့နိုင်ငံရေးသဘောနဲ့အသိပဲတက်ရောက်နေပါတယ်။ဒီခီးစဉ်ကိုတရုတ်ပြည်မကြီးပေါင်းစည်းလို့တဲ့လူတချို့ကထောက်ခံကြသလိုတိုင်ဝမ်တီးခြားလွတ်လပ်ရေးကိုလိုလားတဲ့အုပ်စုတွေကတချို့ကလည်းမိုင်ယင်းချုပ်ခီးမထွက်မီလေးစိတ်မှလာရောက်ဆန္ဒပြခဲ့ကြတာပါတရုတ်နဲ့တိုင်ဝမ်ကြားတင်းမာမှုတွေမြင့်တက်နေချိန်မှာပဲဒီခီးစဉ်ထွက်ပေါ်လာတာပါမိုင်ယင်းချုပ်ဟာ2008ကနေ2016အထိတိုင်ဝမ်သမ္မတအဖြစ်တာဝန်ခံဆောင်ခဲ့တော့ကသူ့ရဲ့မူဝါဒတွေဟာတရုတ်ပြည်မကြီးကိုအရင်နှီးဆုံးဆက်ဆံရေးထုတ်ထောင်နိုင်ခဲ့သူဖြစ်ပါတယ်ပြည်မကြီးနဲ့ကုန်သွယ်ရေးသဘောတူညီချက်ချုပ်ဆိုဖို့ကြိုးပမ်းခဲ့တဲ့အတွက်တိုင်ဝမ်လူထုကကန့်ကွက်ခဲ့ပြီးတော့သူကနေနှုတ်ထွက်ခဲ့တာပါသူနေရာကိုဆက်ခံတဲ့လက်ရှိသမ္မတချိုင်ဝမ်ကတော့တိုင်ဝမ်ကိုတီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်ထူထောင်ဖို့စိတ်အားထက်သန်လို့ဖြစ်ပါတယ
်ထိုင်ဝမ်တင်းမာမှုလူခွေရေးချွတ်ဖောက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်မိကြောင်းနယူးဇီလန်နိုင်ငံသားရဲ့ဝန်ကြီးကတရုတ်ကိုပြောကြားလိုက်ပါတယ်နယူးဇီလန်နိုင်ငံသားရဲ့ဝန်ကြီးကသူ့ရဲ့တရုတ်ခီးစင်မှာအခုလိုပြောခဲ့တာဖြစ်ကြောင်းပြီးခဲ့တဲ့စနေနေ့ကလုတ်ခဲ့တဲ့ AFP သတင်းဌာနနဲ့အင်တာဗျူးမှာပြောခဲ့တာပါသဘောတူနိုင်တဲ့ကိစ္စတွေအများကြီးရှိပြီးတချို့ခက်ခဲနေတဲ့ကိစ္စတွေကိုတော့သဘောမတူနိုင်ခဲ့ကြဘူးလို့မစ္စတာနန်နိုင်အာမဟူတာကပြောပါတယ်မစ္စတာနန်နိုင်အာမဟူတာ ကတရုတ်နိုင်ငံရဲ့ဝန်ကြီးရှင်ကန်းနဲ့တွေ့ဆုံဆွေးနွေးခဲ့ရမှာစင်ကြံပြည်နယ်ကဝီဂါတွေပေါ်လူခွေရေးချိုးဖောက်မှုကိစ္စ၊ဟောင်ကောင်ကလွတ်လပ်ခွင့်နဲ့အခွင့်အရေးတွေနှဲပါလာတဲ့ကိစ္စတွေအပြင်တောင်တရုတ်ပင်လယ်နဲ့ထိုင်ဝမ်ရေးတင်းမာမှုကိစ္စတွေကိုဆွေးနွေးခဲ့ကြပေမဲ့သဘောမတူညီနိုင်ခဲ့ကြဘူးလို့ဆိုပါတယ်။2018ခုနှစ်တုန်းကလည်းဆိုလို့ရှိရင်ဒီခီးစင်ဟာနယူးဇီလန်နိုင်ငံရဲ့ဝန်ကြီးတယောက်ရဲ့ပထမဦးဆုံးခီးစင်လည်းဖြစ်ပါတယ်။သူခီးစင်ဟာနယူးဇီလန်နဲ့တရုတ်ကြားနိုင်ငံအဆင့်မြင့်တန်တမာဆက်ဆံရေးပြန်ဆနိုင်မဲ့ခီးဖြစ်မယ်လို့မျှော်လင့်တဲ့အကြောင်းMr. Nanaya Mahuta ကပြောပါတယ်
။အမေရိကန်ပြည်ထောင်စုတန်နစီပြည်နယ် Nashville ကပုဂ္ဂလိကခရိယန်ကွန်ဗင့်ကျောင်းမှာတနင်္လာနေ့ကပြစ်ခတ်မှုတစ်ခုကြောင့်ကလေး၃ဦးအပါအဝင်လူ၆ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရဲတပ်ဖွဲ့နဲ့14မိနစ်ကြာအပြန်အလှန်ပြစ်ခတ်မှုအတွင်းတန်တရတရားခံအမျိုးသမီးလည်းသေဆုံးခဲ့ပါတယ်။ဖခင်ကျောင်းကဖွင့်လှစ်ထားတဲ့ကျောင်းဖြစ်တဲ့အတွက်ကျောင်းထဲမှာရဲအဆောင်အရှောင်မရှိခဲ့ဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။တနသမားဟာအသက်28နှစ်အရွယ်အမျိုးသမီးဖြစ်ပြီးတော့ Nashville ဒေသခံလို့လည်းပြောပါတယ်။သူဟာချေမုံရေး rifle တနက်နှစ်လက်နဲ့ pistol တစ်လက်ကင်ဆောင်ထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တနက်ပစ်ခတ်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ဒီကြောင်မှာမူကျိုးကနေစစ်ထမတန်းအထိကျောင်းသားနေရာလောက်ရှိနေတာပါ။အမေရိကန်မှာအခုနှစ်ပိုင်းကျောင်းနဲ့တနက်ပစ်ခတ်မှုတွေတိုးမြင့်နေတဲ့အတွက်နိုင်ငံတော်မှာလူအများစိုးရိမ်နေချိန်မှာပဲအခုပစ်ခတ်မှုဖြစ်ပွားခဲ့တာပါ။Nashville ပြစ်ခတ်မှုအပြီးမှာတက်ခတ်ရေးလက်နဲ့တာမြင့်ချက်ကိုအတည်ပြုဖို့တမရဂျိုးဘိုင်ဒန်ကလွှတ်တော်ကိုထံမှန်တောင်းဆိုခဲ့ပါတယ်။ဒါဟာကြီးကွဲစရာဖြစ်ရဖြစ်ပြီးတော့မိသားစုတွေအတွက်အိမ်မက်ဆိုးတစ်ခုလိုပါပဲလို့တမရဘိုင်ဒန်ကပြောကြားခဲ့ပြီးတမရဂရောဂျိုးဘိုင်ဒန်ကလည်းကလေးတွေဟာဒီထက်ပိုပြီးတော့ထက်ထက်တန်တန်အကာအကွယ်ပေးနိုင်ခဲ့တဲ့နယ်လို့လည်းပြောဆိုခဲ့ပါတယ်။ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်တဲ့တွင်ကိုတော့ဦးတင်မောင်သားနဲ့ကျမနန်းလောင်ကျင်ညာခဲ့တာပါရှင် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်တိုက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်ပြင်သစ်သမ္မတ Emmanuel Macron ဒီလအစောပိုင်းကအာဖရိကတိုက်ကိုသွားခဲ့တဲ့ခီးစဉ်အပေါ်ပြင်သစ်ရဲ့အခုနောက်ဆုံးအာဖရိကတိုက်နဲ့ဆက်ဆံရေးအပေါ်အယုံအကြည်ကိမဲ့တာတွေအပါအဝင်အမြင်သဘောထားအမျိုးမျိုးရှိနေကြပါတယ်တဟာယူကရိန်းစစ်ပွဲနဲ့နိုင်ငံရချားမှာရုရှားရဲ့ဩဇာလွှမ်းမိုးမှုမြင့်တက်လာနေတာတွေကြောင့်နိုင်ငံရေးအခင်အကျင်းတွေပြောင်းလဲလာပြီးတော့အာဖရိကမှာတည်းမကဥရောပမှာပါပြင်သစ်ရဲ့ဩဇာလွှမ်းမိုးမှုနဲ့ပတ်သက်ပြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေရဲ့ဒိစိတ်တစ်ပိုင်းလည်းဖြစ်ပါတယ်။ Lisa Bryant Perry Muro ကနေသတင်းပေးပို့ထားတာကိုတော့ကုစောမိုးချော်ပြောပြထားပါတယ
်။မလအစောပိုင်းကအာဖရိကအလယ်ပိုင်းဒေသ၄နိုင်ငံခီးစဉ်တွားရောက်ခဲ့တဲ့ပြင်သစ်သမ္မတမက်ခရွန်ရဲ့ခီးစဉ်ဟာကွန်ဂိုမြို့တော်ကင်ရှဆာမှာတိဂီတာဖျော်ဖြေပွဲတစ်ခုနဲ့အတူပြီးဆုံးသွားခဲ့ပါတယ်။ဒါပေမဲ့အားလုံးဟာလွယ်လွယ်ကူကူပေါ့ပေါ့ပပနဲ့ပြီးဆုံးသွားတာတော့မဟုတ်ပါဘူး။ပြင်သစ်ကိုလိုနီဟောင်းမဟုတ်တဲ့ကွန်ဂိုနိုင်ငံမှာမက်ခရွန်ရဲ့ခီးစဉ်ကိုတချို့ကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မက်ခရွန်အနေနဲ့သူ့ရဲ့အာဖရိကဆိုင်ရာမဟာဗျူဟာကိုအများလက်ခံလာအောင်လုပ်ဖို့အခက်အခဲတွေနဲ့ရင်ဆိုင်ရနိုင်ပါတယ်။ဒီမဟာဗျူဟာကိုပြီးခဲ့တဲ့သူ့ရဲ့အာဖရိကခီးစဉ်အတွင်းစမ်းသပ်ခဲ့ပါတယ်။အဲ့ဒီခီးစဉ်တုန်းကဂဘုံ၊အန်ဂိုလာနဲ့ကွန်ဂိုနိုင်ငံတွေကိုတွားရောက်ခဲ့ပါတယ်။အာဖရိကလုံခြုံရေးဆိုင်ရာကွန်ရက်ရဲ့ဥက္ကဋ္ဌဖြစ်သူနီဂါလီဘဂလီကိုကအခုလိုသုံးသပ်ပြောဆိုပါတယ
်။ It cannot be seen as a success.
ဒီခီးစဉ်ကိုအောင်မြင်တယ်လို့ရှုမြင်လို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့ပထမတစ်ချက်ကပြင်သစ်ဟာအာနာရှင်နဲ့နီနီကကဆက်ပြီးတော့ဆက်ဆံနေတယ်ဆိုတာကိုဖော်ပြနေပါတယ်။နှစ်အချက်ကတမရမက်ခရွန်ဟာအာဖရိကခေါင်းဆောင်တွေနဲ့ဆက်ဆံရေးမှာအထက်စီးကနေပြုတ်မှုနေတာတွေရှိပါတယ်
။ပြီးခဲ့တဲ့ February လတည်းတုန်းကအာဖရိကနဲ့ဆက်ဆံရေးမှာစီရေးလျှော့ချဖို့နဲ့ချင်းဝင်ရှာညှိပြီးလေးစားမှုရှိတဲ့ဆက်ဆံရေးဖြစ်ဖို့ဆိုတဲ့မူဝါဒကိုတမရမက်ခရွန်ကရှင်းလင်းပြောဆိုခဲ့ပါတယ်။ပြင်သစ်ဟာသူ့ရဲ့ကိုလိုနီဟောင်းနိုင်ငံတွေမှာဩဇာလွှမ်းမိုးနိုင်ရေးကိုတရုတ်တို့ရုရှားတို့နဲ့ပြိုင်ဆိုင်နေရပါတယ်။ဥရောပသမ္မတအတွင်းမှာလည်းပြင်သစ်ရဲ့ဩဇာလွှမ်းမိုးမှုဟာမေကွန်ထုတ်စရာဖြစ်လာပါတယ်။ယူကရိန်းစစ်ပွဲကြောင့်ဥရောပရဲ့အဓိကဩဇာရှိတဲ့နိုင်ငံတွေဟာအရှေ့ဥရောပဘက်ကိုရွေ့လာနေတယ်လို့တချို့သုတေသီတွေကသုံးသပ်ပါတယ်။အစဉ်အဆက်ဩဇာရှိခဲ့တဲ့ပြင်သစ်တို့ဂျာမနီတို့လိုနိုင်ငံတွေကနေရုရှားအပေါ်မှာသဘောထားပြတ်သားတဲ့ပိုလန်လိုနိုင်ငံမျိုးတွေစီကိုရွေ့လာနေတယ်လို့ဆိုပါတယ်ရုရှားနဲ့ဆွေးနွေးရေးကိုဆက်ပြီးထိန်းသိမ်းထားဖို့နဲ့ရုရှားအတွက်လုံခြုံရေးအာမခံချက်ပေးရမယ်ဆိုတဲ့တမရမက်ခရွန်ရဲ့သဘောထားအပေါ် ယူကရိန်းနဲ့အဲ့ဒီနိုင်ငံတွေကဝေဖန်ခဲ့ကြပါတယ်။ဥရောပမူဝါဒလေ့လာရေးဌာနကအကြီးတန်းသုတေသီအမန်ဒါဖောကတော့အခုလိုပြောဆိုပါတယ
်။ We've seen the eastern flank of the Baltic.
အရှေ့ဥရောပကဘော်တစ်နိုင်ငံတွေနဲ့ပိုလန်လိုနိုင်ငံတွေကယူကရိန်းကိုကျူးကျော်တဲ့ရုရှားကိုပြင်းပြင်းထန်ထန်တုံ့ပြန်ဖို့အတွက်ဥဆောင်တိုက်တွန်းခဲ့ပါတယ်။ဥပမာပြင်သစ်လိုနိုင်ငံကြတော့ဒေးနာကပဲလိုက်ပါတယ်လို့တော့မပြောလိုပါဘူး။ဒါပေမဲ့ရုရှားနဲ့ဆက်ဆံရေးကိုဆက်ပြီးထိန်းထားရမယ်ဆိုတဲ့မူဝါဒတွေကတော့လူကြိုက်မများလှပါဘူ
း။ဒါအပြင်သမ္မတမက်ခရွန်တင်ပြတိုက်တွန်းခဲ့တဲ့အမေရိကန်ကင်းပြီးကိုယ်တိုင်ဆုံးဖြတ်လှုပ်ဆောင်နိုင်တဲ့ဥရောပကာကွယ်ရေးစနစ်ဆိုတာဟာလေလူကြိုက်မများခဲ့ဘူးလို့အကဲခတ်တွေကပြောဆိုပါတယ်။အမန်ဒါဖောကအခုလိုဆက်လက်ပြောဆိုပါတယ်
။ The Europeans are very good at talking.
ဥရောပတမကကပြောတဲ့နေရာမှာတော့ကောင်းပါတယ်။အထူးသဖြင့်ပြင်သစ်ပါ။ဒါပေမဲ့ဒီပြောတာတွေကိုအကောင့်ထဲပေါ်ဖို့ကြတော့တမျိုးဖြစ်နေပြန်ပါတယ
်။ဒါပေမဲ့လည်းတချို့သုတေသီတွေကတော့ယူကရိန်းကိစ္စတခုတည်းအတွက်တည်းမကပဲအခြားအရေးအရာကိစ္စတွေအတွက်ပါဥရောပမှာပြင်သစ်ဟာအရေးကြီးတဲ့အခန်းကဏ္ဍမှာဆက်ရှိနေမှာပါလို့ယုံကြည်ကြပါတယ်။ German Marshall Fund အဖွဲ့ရဲ့ပြင်သစ်ဌာနခွဲက Martin Quintus ကအခုလိုပြောဆိုပါတယ
်။ With all the other issues that are from
ကမ္ဘာအရေးကြီးကိစ္စတွေမှာ EU ရဲ့ဩဇာလွှမ်းမိုးမှုအတွက်အခြေခံကျတဲ့ကိစ္စရပ်တွေဖြစ်တဲ့ဥပမာငွေကြေးဆိုင်ရာကိစ္စ၊လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စ၊စွမ်းအင်ဈေးကွက်ဆိုင်ရာကိစ္စ၊ American နဲ့ဆက်ဆံရေးဆရာရီမှာပြင်သစ်ဂျာမနီဘယ်လ်ဂျီယံနဲ့အနောက်နိုင်ငံအချို့အကြားမှာအဓိကကျပါတယ်ဒါရီဟာအရှိဥရောပဘက်ကိုရွှေ့သွားတယ်ဆိုတာမဟုတ်ပါဘူ
းယူကရိန်းစစ်ပွဲကြောင့်ကာကွယ်ရေးဟာဥရောပရဲ့အဓိကဦးစားပေးကိစ္စဖြစ်လာပါတယ်သူတည်သည့်ကွန်စစ်ကတော့လာမယ့်နှစ်အမေရိကန်ရွေးကောက်ပွဲအပြီးအမေရိကန်အနေနဲ့နေတိုးမဟာမိတ်နဲ့ကုန်ကြစရိတ်များတဲ့ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးဆက်လက်ပြီးလှုပ်ဆောင်ဖို့အာဒီတာယောနယ်လာခဲ့တယ်ဆိုရင်တော့သမရမက်ခရွန်တင်ပြတဲ့ EU အနေနဲ့စီးရီးနဲ့ကာကွယ်ရေးမှာအမေကိုကင်းကင်းနဲ့ယက်တီနိုင်ရေးဆိုတဲ့အမြင်ဟာပိုမိုကျဲလောင်လာနိုင်တယ်လို့သုံးသပ်ပြောဆိုထားပါတယ
်ကိုဇော်မိုကျော်တင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အမေရိကန်ပြည်ထောင်စုထဲမှာတပိုင်းလက်ကူပစ္စည်းထုတ်စရုံတွေချက်ပြီးတော့တိစောက်ဖို့ပါဝင်တဲ့ပထမဆုံး chips ဥပဒေကိုအမေရိကန်ကူတန်ရောင်းဝယ်ရေးဌာနက March လထဲမှာထုတ်ပြန်လိုက်ပါတယ်။ computer chips တွေကိုအမေရိကန်မှာထုတ်လုပ်နိုင်အောင်လို့စရုံတွေတိစောက်ဖို့လှုပ်လာတာဟာတိုင်ဝမ်အမျိုးသားလုံခြုံရေးဆိုင်ရာနဲ့ညှိနှိုင်းရဖို့ဖြစ်လာနိုင်တယ်လို့တိုင်ဝမ်တာဝန်ရှိသူတွေကပြောပါတယ်။ VOA သတင်းထောက် Jessica Stone ပေးပို့ထားတဲ့သတင်းကိုတော့ Talking မျိုးသက်ကပြောပြထားပါတယ်
။ Taiwan Semiconductor Company ကတပိုင်းပြက်ကူးပစ္စည်း chips ထုတ်လုပ်တဲ့ဒုတိယမြောက်စက်ရုံကို American နိုင်ငံ Arizona ပြည်နယ်ထဲမှာတည်ဆောက်နေပေမဲ့ American အစိုးရကတော့နိုင်ငံတွင်းတပိုင်းပြက်ကူးပစ္စည်းသုတေသနဖွံ့ဖြိုးရေးနဲ့ထုတ်လုပ်ရေးအတွက်နောက်ထပ်နှစ်နေရာမှာတည်ဆောက်ဖို့ရှောက်လွှာတွေကိုထပ်ခေါ်နေပါတယ် chips အဥပဒေအရ computer chips တွေထုတ်လုပ်ရေးကိုအားပေးဖို့အတွက် American dollar 39 billion ချထားပေးတယ်လို့ကုန်သွယ်ရေးဝန်ကြီး Gina Raimondo ကပြောပါတယ်
Fundamentally, it's about making sure that we make the chips that we need on our shores.
Chika apin no American nangam ma lo at ni de chips twe thauk lut phu ne di pisi re di twe mu to tet la aw lut de tabor ba. Da ma le ka ba ko u saung phu sait tet ne ni pinya sa ya jwen chin mu shi la pe nangam a myo ta long chong ye ko thain tha nai ma phit ba de.
Taiwan a ya shi re ga ro American ye a myo ta long chong ye kaisa ha.ထိုင်ဝမ်အတွက်ထိခိုက်မှုရှိလာမှာကိုစိုးရိမ်ကြပါတယ်။ထိုင်ဝမ်သမ္မတဆိုင်ဝမ်ကနိုင်ငံတွင်းတပိုင်းတက်ကူပစ္စည်းထုတ်ဆက်ယုံတွေဟာကိုယ်ပိုင်အုပ်ချုပ်မှုရှိတဲ့ထိုင်ဝမ်ကိုတရုတ်ဝင်ရောက်ကျူးကျော်မှုကနေအကာအကွယ်ပေးထားတဲ့ Silicon အုပ်ဆောင် Silicon Shield အဖြစ်နဲ့တင်စားနေရှိပါတယ်။ဒါကိုထိုင်ဝမ်တပိုင်းတက်ကူပစ္စည်းထုတ်လုပ်ရေးကုမ္ပဏီတည်ထောင်သူ Morris Chan ကလူတွေ့မင်းများကမှအခုလိုရှင်းပြပါတယ်
။ Well, it means that perhapsBecause our company provides a lot of chips.
ဒါကကျွန်တော်တို့ကုမ္ပဏီကနေကမ္ဘာကို chips တွေအများကြီးဖြန့်နေတာကြောင့်တိုက်ခိုက်ချင်သူတွေလာမတိုက်အောင်ဆိုတဲ့သဘောဖြစ်နိုင်ပါတယ်။တကယ်လို့စီးပွားရေးအတွက်ရှေ့တန်းတင်လာသူဆိုရင်တော့မတိုက်ခိုက်ပဲရှောင်သွားမယ်လို့ကျွန်တော်တို့ထင်ပါတယ်
။ကမ္ဘာတစ်လုံးမှာ chips ထုတ်လုပ်ဖြန့်ဖြူးရေးကိုတိုးချဲ့ဖို့တွန့်လှုပ်လာကြပါတယ်။ January လထဲမှာ Taiwan Semiconductor Company ကဂျပန်နဲ့ဥရောပမှာဆက်ယုံတွေဖွံ့ဖို့အတွက်စဉ်းစားနေကြောင်းကြေညာပါတယ်။တချိန်တည်းမှာပဲ ထိုင်ဝမ်အစိုးရကလည်းသူ့ရဲ့ဆီလီကွန်အုပ်ဆောင်သဘောတရားကိုဆက်ပြီးထိန်းနိုင်အောင်ကြိုးစားနေနေနဲ့ထိုင်ဝမ် chips အဲ့ဥပဒေကိုထုတ်ပြန်လိုက်ပါတယ်
This new Taiwanese Chips Act is really Taiwan's answer to
Taiwan's chips ဥပဒေတကဒီ chip တွေကိုထိုင်ဝမ်ပြပမှာထုတ်လုပ်တဲ့နေရာမှာထိုင်ဝမ်ရဲ့နောက်ဆုံးပေါ်နည်းပညာတွေနိုင်ငံပြင်ပကိုလုံးဝရောက်သွားတာမျိုးမဟုတ်ဘဲဆက်ပြီးတော့ထိန်းထားနိုင်အောင်လုပ်တဲ့သဘောပါပဲ
Washington DC STEM Center က Andrea Visky ပါ Silicon အောက်ဆောင်အတွက် American ဘက်ကအကာအကွယ်ပေးချင်တဲ့အထောက်အထားတော့မတွေ့ရဘူးလို့လည်းပြောပါတယ်တရုတ်ဘက်က chips တွေကိုရင်ထုတ်မလာနိုင်အောင်တားဆီးဖို့တော့ American ကဂျပန်နဲ့တောင်ကိုရီးယားတို့နဲ့အတူ February လထဲမှာဆွေးနွေးပွဲပြုလုပ်ခဲ့တယ်လို့ပြောပါတယ
် The end objective is to keep China dependent
အဆုံးမှာတော့တရုတ်နိုင်ငံအနေနဲ့နိုင်ငံခြားနည်းပညာတွေပေါ်ဆက်ပြီးတော့မှီခိုးနေအောင်လုပ်တာပါပဲတကယ်လို့သူတို့ဘာသာဒါကိုထုတ်လုပ်နိုင်ပြီဆိုရင်တော့ဖြစ်လာနိုင်ခြေတစ်ခုကထိုင်ဝမ်ရဲ့ silicon အုပ်ဆောင်စီမံကိန်းညှိကုံးချုပ်သွားနိုင်ပါတယ်
American ကထိုင်ဝမ်ကိုထောက်ခံကြောင်းအထင်ရှားဆုံးပြနေတာတခုကတော့ထိုင်ဝမ်ကိုစီးရီးကူညီတိုးပေးလာတာပ
ါ Just last year we notified 13 different sales to Taiwan
မနေ့ကတနှစ်ထဲမှာပဲထိုင်ဝမ်ကိုလက်နက်ရောင်းတာ73ကျင်ရှိပြီးဒါဟာလွန်ခဲ့တဲ့အနှစ်20တွင်းမှာအများဆုံးဖြစ်ပါတယ်လို့အရှေ့အာရှနဲ့ Pacific ရေးရ American လက်ထောက်နိုင်ငံခြားဝန်ကြီး Daniel Crichton Brink ကပြောပါတယ်မတ်လဇန်မှာပဲထိုင်ဝမ်ကိုစစ်လက်နက်ပစ္စည်း619တန်းကိုရောင်းချဖို့ဘိုင်ဒန်အစိုးရကအတည်ပြုခဲ့တယ်လို့2022ထိုင်ဝမ်မူဝါဒဆိုင်ရာအဲ့ဥပဒေမှာလည်းထိုင်ဝမ်ကိုလက်နက်ဝယ်ယူဖို့ချီးငွေဖြင့်နောက်ထပ်ဒေါ်လာ10ဘီလီယံချထားပေးတာလည်းဖြစ်ပါတယ
်။ဒေါက်ခင်မျိုးတက်တင်ပြခဲ့တာပါရှင်။ခုတော့ယူကရိန်းစစ်ပွဲသတင်းပဲဆက်ကြရအောင်ပါ။ယူကရိန်းရဲ့စစ်တုံးမှန်တဲ့အူကိုရုရှားစစ်သားတွေကတပ်ဖြတ်နေတဲ့ဗီဒီယိုတခုလူမှုကွန်ရက်မီဒီယာမှာပြန့်နှံ့ခဲ့ပြီးတဲ့နောက်မှာတော့စစ်ရာဇမှုကျူးလွန်မှုအဖြစ်စုံစမ်းစစ်ဆေးဖို့ယူကရိန်းအာဏာပိုင်တွေကတောင်းဆိုခဲ့ပါလေ။ဒါပေမဲ့လည်းတီးဆွဆွဲချက်တွေကိုတကယ်ဘယ်လိုအရေးယူနေမှာသလဲ။ VOA သတင်းထောက် Olesik Kovalenko ကစူးစီးတင်ပြထားချက်ကိုတော့ကိုငင်းချိုင်းအိတ်ကတင်ပြထားပါလေ
။ဒီဗီဒီယိုမှာတရှိသူတွေအတွက်စိတ်နှောက်ယှက်ဖြစ်စရာပုံရိပ်တွေပါဝင်ကြောင်းကြိုတင်သတိပေးလိုပါလေ။မလ6ရက်ကလက်နက်မဲ့73ဘန်တူကိုရုရှားတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တယ်လို့ယူဆရတဲ့ဗီဒီယိုတစ်ခုလူမှုကွန်ရက်မှာထွက်လာခဲ့တာပါကြီးကျယ်မြင့်မြတ်တဲ့ယူကရိန်းတို့တိတ်ဆိတ်ရစ်ဆိုဖွဲ့ဟပြီးတဲ့နောက်မှာအဲ့ဒီယူကရိန်းစစ်ယူနီဖောင်းဝတ်ဆင်ထားသူဟာရုရှားတပ်ဖွဲ့ဝင်တွေရဲ့တပ်ဖြတ်တာကိုခံခဲ့ရပါတယ်ဒီဖြစ်ရက်နဲ့ပတ်သက်လို့ယူကရိန်းအာဏာပိုင်တွေကနိုင်ငံတကာယာစွေးခုံရုံး ICC ကိုစုံစမ်းစစ်ဆေးဖို့တိုက်တွန်းခဲ့ပါတယ်နောက်ပိုင်းမှာတော့ယူကရိန်းအစိုးရရှေ့နေချုပ်အန်ဒရီယေကိုစတင်ကလက်နက်မဲ့73ဘန်အသက်ခံရတာနဲ့ပတ်သက်ပြီးယူကရိန်းမှာစုံစမ်းစစ်ဆေးတာတွေစတင်နေပြီလို့ပြောပါတယ်။ကိုမြက်ခံခဲ့ရသူကလက်ဖြောင့်တပ်သား Oleksandr Marsievski လို့ယူကရိန်းလက်နက်ကိုင်တပ်ဖွဲ့ကထုတ်ပြန်ပါတယ်။ဒီဗီဒီယိုဟာယူကရိန်းမှာရုရှားတပ်ဖွဲ့တွေကျူးလွန်နေတဲ့စစ်ရာဇဝတ်မှုတပ်တွေဖြစ် American နဲ့နိုင်ငံတကာဥပဒေပညာရှင်တွေကလည်းယုံကြည်ထားကြပါတယ်။ဝါရင်ရှေ့အနေနဲ့စစ်ရာဇဝတ်မှုဆိုင်ရာကျွမ်းကျင်သူတူဖြစ်တဲ့နိုင်ငံဆက်ဆံရေးကောင်စီက David Sheffer ကအခုလိုသုံးသပ်ပါတယ
် Clearly this film will make its way into the investigations
ဒီဗီဒီယိုကနိုင်ငံကအရာစုခုံရုံးကစုံစမ်းစစ်ဆေးမှာဖြစ်တယ်လို့ယူကရိန်းတရားရုံးတွေကလည်းစစ်ဆေးမှာပါအခင်းဖြစ်တဲ့အချိန်အဲ့ဒီဒေသမှာဗေဒတ်ဖွဲ့တွေရှိနေတယ်လေအဲ့ဒီတုန်းကဘယ်သူကအမိန့်ပေးတာလဲဒါတွေကိုစုံစမ်းကြမှာပ
ါယူကရိန်းအစိုးရရှေ့နေကြုံရုံးကိုပံ့ပိုးပေးနေတဲ့နိုင်ငံကတရားရေးဆိုင်ရာကျွမ်းကျင်သူတွေပါတဲ့ Mobile Justice Teams ကအကြီးကဲဖြစ်တဲ့ဗြိတိန်ရှင်နေဝိန်းဂျော့ချ်ဒက်ကတော့တရားရုံးတွေအနေနဲ့ဒီရာဇဝတ်မှုတွေကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်တရားဝင်သတ်မှတ်နိုင်မလားဆိုတာကိုစုံဖြတ်ရမှာဖြစ်တယ်လို့ပြောပါတယ
် It is almost certainly a crime against humanity.
ဒါဟာလူသားမျိုးနဲ့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆိုတာ
ပြောင်းလဲပါတယ်
။တခုပဲကျန်နေတဲ့မိကွန်းကတော့ဒါကလူမျိုးတုံးတပ်ဖြတ်မှုဟုတ်မဟုတ်ဆိုတာပါပဲ။ဒါကိုအကဲဖြတ်ဖို့ကအချင်းအနည်းငယ်ယူရပါမယ်။
နယူးယောက်တက္ကသိုလ်ကမ္ဘာ့ရေးရာစင်တာကပမောက္ခဂျင်နီဖာထရာဟန်ကယူကရိန်းမှာကျူးလွန်နေတဲ့ရုရှားရဲ့စစ်ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့ဘာကြောင့်နိုင်ငံတကာခုံရုံးတစ်ခုလိုအပ်နေလဲဆိုတာကိုဒီဗီဒီယိုကနောက်ထပ်သတိပေးလိုက်တာပဲလို့ပြောပါတယ
်။ If we didn't have the aggression, we would have none of the crimes against humanity.
တကယ်လို့ရန်လိုတိုက်ခိုက်နေတာမရှိဘူးဆိုရင်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဒါမှမဟုတ်စစ်ရာဇဝတ်မှုတွေရှိလာမှာမဟုတ်ပါဘူး။ဒီကြောင်မဲ့ဖွဲ့ဗီဒီယိုတဲကလို့ရာဇဝတ်မှုမျိုးဖြစ်လာမှာမဟုတ်ပါဘူး။တတ်တာဖြတ်တာတွေနဲ့ထိခိုက်ဆုံးရှုံးရတာတွေရှိမှာမဟုတ်ပါဘူး။ဆိုတော့ဒါကဒီခုံရုံးဘာကြောင့်လိုအပ်နေတယ်ဆိုတာကိုတက်လှန်လိုက်တာပါပဲ
။ကျူးလွန်နေတဲ့စစ်ရာဇဝတ်မှုတွေကိုဘယ်လိုစုံစမ်းစစ်ဆေးပြီးတရားစွဲတင်နေဆိုတာပေါ်မှာတော့ဥပဒေပညာရှင်တွေကြားမှာ သဘောထားမကိုက်ညီတာတွေရှိနိုင်ပါတယ်။ဒါပေမဲ့အခုလိုတုတ်တင်ကွန်မြူနတီဗီဒီယိုလိုအထောက်ထားတွေထွက်လာတာမျိုးကယူကရိန်းမှာရုရှားတပ်တွေရဲ့ကျူးလွန်မှုတွေကိုနိုင်ငံတကာအနေနဲ့စုံစမ်းစစ်ဆေးတာတွေလုပ်တဲ့နယ်ဆိုတာကိုတော့အားလုံးကသဘောတူထားကြပါတယ
်။ကိုငင်းချန်အေးပါရှင်။အခုတော့တဘာဝပဝန်းကျင်ဆိုင်ရာသတင်းဆောင်မဖက်ဆက်ရအောင်ပါ။ယူကရိန်းမှာရုရှားကကျူးကျော်ဝင်ရောက်ပြီးကြဲကဂျာမနီနိုင်ငံဟာပြန်ပြည့်မြဲစွမ်းအင်ကိုကူပြောင်းဖို့ပြင်ဆင်လာခဲ့တဲ့အတိုင်းနေအောင်ကြီးစွမ်းအင်သုံးဆိုလာကုမ္ပဏီတွေအကျိုးဖြစ်ထွန်းလာပါတယ်။ဝယ်လိုအားတက်လာပေမဲ့လည်းတစ်ဖက်မှာကျွမ်းကျင်လုပ်သားရှားပါမှုပြဿနာနဲ့ကြုံနေရတာပါ။ AFP သတင်းဆောင်မကိုအခြေခံပြီးတော့ဦးတင်မောင်တန်ကတင်ပြထားပါတယ
်။အုတ်ချုပ်အမိုးဆောင်မှာဟန်ချက်ထိန်းထားရင်ပါစကယ်အိုဒီဟာတင်ပြပေးနေတဲ့ဆရာရဲ့မျက်စိရှေ့ပေါ်မှာဆိုလာပြားတွေကိုတက်ဆင်နေပါတယ်။သူ့အရောလုပ်ငန်းမှာနေအောင်ကြီးစွမ်းအားသုံးစနစ်မကြမီတက်ဆင်နိုင်နိုင်မယ်လို့သူကမျှော်လင့်ထားတာပါဂျာမနီနိုင်ငံရဲ့စွမ်းအင်ဆိုင်ရာအကူအပြောင်းမှာသူ့လိုလူတွေကိုလိုအပ်နေပါတယ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်ဖြစ်ပွားပြီးတဲ့နောက်ရုရှားလောက်စားစီနဲ့တန်းငွေပေါ်မိခိုနေရတဲ့ဂျာမနီမှာစွမ်းအင်ဈေးနှုန်းတွေတက်လာခဲ့ပါတယ်အကျိုးဆက်ကတော့နေအောင်စွမ်းအားအသုံးပြုမှုက2021ခုနှစ်နဲ့နှိုင်းယှဉ်လိုက်တဲ့အခါ၄ဆရာကိုင်းနှုန်းမြင့်တက်လာတာပါပဲအကျိုးဖြစ်ထွန်းလာကြတာကတော့နေအောင်စွမ်းအင်ကုမ္ပဏီတွေဖြစ်ပါတယ်။ And Paul ကဒီလိုကုမ္ပဏီတွေကတခုဖြစ်ပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ဆက်ခရဲကလူတော်တော်များများကရုပ်ကြွင်းနောင်စာစီသုံးနေတာကနေလွတ်မြောက်လာခြင်းကြပါတယ်လို့ And Paul ရဲ့ပြောရေးဆိုခွင့်ရှိသူ Wolfgang Gruendinger ကပြောပါတယ်။ And Paul က2019ခုနှစ်ကမှတည်ထောင်ခဲ့ပြီးတက်စင်ထိန်းသိမ်းရေးအပါအဝင်ဆူလာပြားတွေငားတဲ့လုပ်ငန်းကိုလုပ်ပါတယ်။လုပ်ငန်းများလာတဲ့အလျောက်လူတဲ့အလို့သမားတွေနေကျင်နိုင်အောင်မနစ်ကတင်နန်းကြောင်ဖွင့်ခဲ့ရတဲ့အကြောင်းကို Wolfgang Gruendinger ကအခုလိုပြောပြပါတယ်
။ Es gibt in Deutschland einen Hallo mal an. Es gibt in Deutschland einen Fachkräftemangel.
ဂျာမနီမှာသူပြကျွမ်းကျင်လူသားရှားနေပါတယ်။ရေသွေးနဲ့သူစွမ်းရည်ကူးပြောင်းများဖြစ်ဖို့ဆိုလို့ရှိရင်ခုလူတွေကုမ္ပဏီကလိုပါတယ်။ခုဘာသာသင်ကြားလေ့ကျင့်ရပါဘူး။
And Paul ကဆိုလာပြည့်စစ်ပေးတဲ့ဆိုလာဆက်အလုံးပေါင်း4000ငှားထားပြီးဖြစ်ပါတယ်။လက်ရှိအချိန်မှာတစ်လကိုအလုံး2000တက်ဆင်ပေးနေရပါတယ်။ And Paul ကတင်နန်းကြောင်ပြည့်စစ်ဆက်သွေးနီးပြ Alexander Fredericks ကအခုလိုဆိုပါတယ်
။ Ja, es ist ein riesen Bedarf da. Wir müssen natürlich so schnell wie möglich.
ဟုတ်ပါတယ်။ Well, အားကြီးမားလာပါတယ်။ညနိုင်သမျှအမြန်ဆုံးကျွန်တော်တို့တက်ဆင်ပေးနေရပါတယ်။ဒါပေမဲ့ကြမ်းကျင်လုံသားကအရန်ကိုနည်းနေတယ်ဗျဒီတော့အလုတ်ပြောင်းလာကြသူတွေအပါအဝင်လူတွေအများကြီးကိုကျွန်တော်တို့လေ့ကျင့်သင်ကြားပေးနေရပါတယ်ဒါကစိန်ခေါ်မှုတစ်ခုပ
ါတင်ဒန်းသားတွေကဗီဇာဆိုင်စားတောက်ဆိုင်တက္ကစီစတဲ့အလုတ်တွေကပြောင်းလာကြတဲ့လူတွေဖြစ်ကြပါတယ်နောက်ကအလုတ်ကအမျိုးပေါင်းစုံပါပါစကယ်အိုဒီကလည်းအလုတ်ပြောင်းလာရဖို့အခုလိုပြောပြပါတယ
် Warum bin ich hier? Ich hatte Lust auf einen neuen BerufIm Januar habe ich meine Ausbildung abgeschlossen.
ကျွန်တော်ကအလုပ်ပြောင်းကျင်းနေတာဗျ။ Car wiring တနင်္ဂနွေဇန်နဝါရီလတုန်းကတက်တယ်။ပြီးတော့အလုပ်ရှာနေရင် Instagram မှာဒီအလုပ်ကိုတွေ့လို့ရှောက်ထားခဲ့တာပါ။အခုဒီမှာပေါ့ဗျာ
။2030မှာဂျာမနီလိုအပ်နေတဲ့စွမ်းအင်80ရာခိုင်နှုန်းကပြန်ပြည့်မြဲစွမ်းအင်ဖြစ်ရမယ်လို့ဂျာမနီကရည်မှန်းထားပါတယ်။ဒီအတွက်2030မှာဆိုလာစွမ်းအင်115 gigawatt ရှိရမယ်လို့လွှတ်တော်ကပြတ်မှတ်ထားပါတယ်။မနစ်ကခွန်ဒတ်တမ2 gigawatt ပဲရှိခဲ့တာမို့တနစ်ကိုအဲ့ဒီထက်သုံးဆတက်စင်ရမှာပါဆက်ယုံတွေအယောင်းဝယ်အဆောက်အုံတွေရဲ့အမိုးတွေမှာဆိုလာတက်ဖို့ဥပဒေကြမ်းထဲမှာပြဋ္ဌာန်းထားပါတယ်ဒါပေမဲ့တစ်ဖက်မှာလည်းအရေးချင်းပြည့်ကြွချင်လုပ်သားကရှားပါနေပြန်ပါတယ်ဒီနှစ်ထဲမှာအတည်ပြုမဲ့ဥပဒေထဲမှာလူဝင်မှုကိစ္စတွေကိုပါလျှော့ပေးလိမ့်မယ်လို့မျှော်လင့်ထားကြကြောင်းပါခင်ဗျာ
ဥတမောင်တန်းတင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြာခင်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းထောက်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့သက်တမ်းရောင်သတင်းလွှာစားတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာမနက်ခင်ပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 48 51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဆက်တိုက်ထုတ်လွှင့်နေပါတယ်အခုထုတ်လွှင့်သွားမယ့်အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးသတင်းထောက်မှဆုနဲ့စာကြားရအောင်ပါမြမအရေးနဲ့ပတ်သက်လို့နိုင်ငံတကာမှာစိုးရိမ်မှုတွေတိုးလာချိန်မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှမြမအရေးတစ်ကပိတ်အစည်းအဝေးတရားကိုပြုလုပ်ခဲ့ပါတယ်။တချိန်တည်းမှာကုလသမဂ္ဂထွတ်ထွင်းညီလာခံတဲ့လူအခွင့်အရေးကောင်စီမှလည်းမြမအရေးဆွေးနွေးပြောဆိုမှုတွေရှိနေပါတယ်။နိုင်ငံတကာအသိုက်အဝန်းကြားမြမနိုင်ငံရေးကိုဘယ်လိုတုံ့ပြန်နေကြပါသလဲ။ရန်ကုန်ကပေးပို့တဲ့သတင်းထောက်မှစုကိုတော့ကိုသားညုံပြောပြထားပါတယ်။
2022ခုနှစ်ဒသမလကချမှတ်ခဲ့တဲ့လူမျိုးရေးကောင်စီရဲ့ပထမဆုံးအကြိမ်မြမအရေးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့အကောင့်ထယ်ဖော်မှုရှိမရှိသုံးသပ်တဲ့ဒီဆွေးနွေးပွဲကိုမတ်လ17ရက်နေ့တုန်းကတကယ်ပိတ်ကျင်းပခဲ့ပါတယ်။ပြီးခဲ့တဲ့ဒသမလကချမှတ်ခဲ့တဲ့လူမျိုးရေးကောင်စီရဲ့ပထမဆုံးအကြိမ်မြမအရေးဆုံးဖြတ်ချက်မှာမြမနိုင်ငံတွင်းအကြမ်းဖက်မှုတွေကိုချက်ချင်းရပ်ပြီးတော့အာဆီယံဘုံသဘောတူညီချက်9ရပ်ကိုအခိုင်အမာအကောင့်ထယ်ဖော်ဖို့နဲ့မြမပြည်သူတွေရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိုလေးစားလိုက်နာဖို့အပါအဝင်ဒီချိုးဖောက်ကျူးလွန်သူတွေကိုအရေးယူနိုင်ဖို့လူသားချင်းစာနာထောက်ထားမှုလိုအပ်နေသူတွေစီကိုအကူအညီတွေအဟန့်တာမရှိပေးရနိုင်ဖို့ဖြစ်ပါတယ်။ဒါ့အပြင်ဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ပါဝင်ပတရားဖန်ဆီးထားသူအလုံးကိုချက်ချင်းလွတ်ပေးဖို့လည်းတောင်းဆိုထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကတော့လူမျိုးရေးကောင်စီကမြန်မာရေးဆောင်ချက်တွေကိုအကောင့်ထဲပေါ်ရာမရှိတဲ့အပြင်စစ်ကောင်စီဖိနှိပ်မှုအောက်မှာမြန်မာပြည်သူတွေရဲ့အခြေအနေပိုပြီးဆိုးရွားလာနေတယ်လို့ပြောပါတယ်။စစ်ကောင်စီရဲ့နိုင်ငံရေးဝန်ကြီးဌာနကတော့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အစည်းအဝေးနဲ့ပတ်သက်ပြီးတော့ဒီစီဝေးဟာလူခွင့်ကောင်စီရဲ့အခြေခံမူရီနဲ့ဆန့်ကျင်နေတယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်။ကုလသမဂ္ဂအတွင်းဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာထူးခုစလဲနိုလင်းဟေဇာကမတ်လ16ရက်နေ့တုန်းကဒီကုလသမဂ္ဂအထွေထွေညီလာခံမှာအစီအစဉ်စာတင်ပြပြီးညီလာခံထွက်ပါသတင်းတောက်တွေကိုမြန်မာရေးနဲ့ပတ်သက်ပြီးတော့ခုလိုပြောပါတယ
်။ We have a situation where the crisis has precipitated a huge humanitarian crisis.
မြန်မာနိုင်ငံမှာကျုံနေရတာကတိတ်ကိုကြီးမားတဲ့လူသားစာနာမှုအကျက်အသေးဖြစ်ပါတယ်။ကျုံနေရတဲ့ပြဿနာကလည်းဘက်ပေါင်းစုံပါနိုင်ငံရေးအချက်တဲလူခွင့်ရေးအချက်တဲလူသားစာနာမှုဆိုင်ရာအပြင်လူမှုစီးပွားအချက်အသေးတွေကိုပါကျုံနေရတာပါဒါကြောင့်အခုချိန်မှာဘာလို့တင့်တယ်လဲဆိုတော့လူသားစာနာမှုအကူအညီလိုအပ်တဲ့ပြည်သူတွေကိုအထူးရောက်ဆုံးနှီးလန့်တဲ့အကူအညီဖြည့်ဆင်းသွားနိုင်မှုဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်အရင်ကညီညွတ်ခဲ့တဲ့နေရာတွေပါပါလက်နက်ကင်ပြစ်ပခတွေဖြစ်ပွားနေပြီးတော့အရသာပြည်သူတွေထိခိုက်သေးချေနေရတယ်လို့မြန်မာနိုင်ငံဆိုင်ရာထူးခုစလဲနိုလင်းဟေဇာကကုလသမဂ္ဂထွေထွေညီလာခံမှာတင်ပြပါတယ်ဒါပြည်မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေကိုရွေးကောက်ပွဲကနေပြီးတော့ဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းသူကထောက်ပြပြောဆိုပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားလှယ် Tom Andrews ကလည်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူ့ခွင့်ရေးကောင်စီမှာမြန်မာပြည်နဲ့ပတ်သက်ပြီးတော့ပြောခဲ့ပါတယ်။မြန်မာပြည်သူတွေကိုကာကွယ်ပေးနိုင်ဖို့နိုင်ငံတကာအသိုက်အဝန်းကပြက်ကွက်နေတယ်ဆိုပြီးတော့သူကထောက်ပြပါတယ်။နိုင်ငံတကာအသိုက်အဝန်းအနေနဲ့မြန်မာနိုင်ငံကလူလူအားလုံးကိုလုံလောက်တဲ့အကာအကွယ်ပေးမှုမရှိတော့ပဲလို့လည်းကုလသမဂ္ဂထုတ်ကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရေးဖြေရှင်းတဲ့နေရာမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လုတ်တင်းတလောက်မလုတ်တာဟာစိတ်ပျက်စရာဖြစ်ရတယ်လို့ပြောပါရယ်မြန်မာစစ်ကောင်စီရဲ့ဖိနှိပ်မှုတွေကိုတံပြန်နိုင်ဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ညီညီညွတ်ညွတ်နဲ့ပိတ်ဆို့တံခတ်ရည်ယူကြဖို့ကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ကတိုက်တွန်းထားပါရယ်ကမ္ဘာနိုင်ငံတည်တည်ရဲ့လူ့ခွင့်ရေးချင်းတွေကိုဖော်ပြနေတဲ့အမေရိကန်နိုင်ငံရဲ့ဌာနရဲ့နှစ်ဆင့်ထုတ်ပြန်နေကြနိုင်ငံတကာလူ့ခွင့်ရေးအစည်းအဝေးမှာလည်းမြန်မာနိုင်ငံရဲ့လူ့ခွင့်ရေးချင်းတွေနဲ့ပတ်သက်ပြီးတော့တရားဖော်ပြထားပါရယ်ဒီအစည်းအဝေးထဲမှာမြန်မာအာဏာသိမ်းစစ်ကောင်စီဟာအာဏာကိုဆက်ပြီးတော့ချုပ်ကိုင်နိုင်ဖို့အကြမ်းသားတွေပေါ်မှာအကြမ်းဖက်မှုတွေဆက်ပြီးတော့ကျူးလွန်နေတယ်လို့နိုင်ငံရေးဝန်ကြီးဘလင်ကန်ကအစည်းအဝေးရဲ့အမှားစာမှာရေးပါတယ်။မြန်မာနိုင်ငံအခြေအနေဟာပိုပြီးတော့ဆိုးဝါးလာနေတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနဝန်ကြီးအန်တိုနီဘလင်ကန်ကနိုင်ငံရေးဌာနသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ Human rights have further eroded in Burma where the military regime brutalizes the population.
မြန်မာနိုင်ငံမှာလူခွင့်ရေးကပိုလို့ဆိုးဝါးလာနေပါတယ်။စစ်တပ်ကလူအများကိုရက်စက်ကြမ်းကြုတ်စွာဖိနှိပ်နေတာပါ။အနာပိုင်းတွေကဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်၄ဦးကိုပြီးခဲ့တဲ့နှွေကတတ်ခဲ့တာအပါအဝင်လှုပ်ရှားတကြွသူတွေကိုထောင်ချီတတ်ဖြတ်ခဲ့ပါတယ်
။မြန်မာနိုင်ငံတွင်းဆက်အနာသိမ်းပြီးနှစ်နှစ်အတွင်းအရသားတွေအစုလိုက်ပြုံလိုက်တတ်ဖြတ်ခံမှုပေါင်း60ကျော်အထိရှိခဲ့တယ်လို့ NUG မြို့သားညီညွတ်ရေးအစိုးရလူခွင့်ဝင်ကြီးဦးအောင်မျိုးမင်းကဗီဒီယိုကိုပြောပါတယ်။ငါးဦးထပ်ပို့ပြီးတော့အရသားတွေကိုအစုလိုက်ပြုံလိုက်တတ်ဖြတ်တာတွေကစစ်ကောင်စီအနေနဲ့64ကြိမ်တက်မနဲ့ကျူးလွန်ခဲ့တယ်လို့ဦးအောင်မျိုးမင်းကပြောပါတယ်
။ပထမဦးဆုံးကတော့အကြမ်းဖက်စစ်ကောင်စီကရွေးချယ်အမျိုးမျိုးရှိနိုင်ပါတယ်ပထမဦးဆုံးကတော့အခုလိုမျိုးနှစ်နှစ်ကျော်တဲ့အထိလက်နက်ဆွဲကြိုက်ပြီးတော့တိုက်ပွဲဝင်နေတဲ့သူတွေနှီးမျိုးစုံနဲ့စစ်ကောင်စီကိုဆန့်ကျင်နေတဲ့အင်အားစုတွေကိုမင်းတို့ကိုငါတို့ အသေးတက်မယ်ဆိုရဲဒါမှမဟုတ်ရှိရင်ဒီတွေ့မြလူအကုန်လုံးကိုခြေမုံးမယ်ဆိုရဲအတန်ထုတ်လိုက်တာဖြစ်ပါတယ်အခုလိုမျိုးရရဆက်ဆက်လူခွေရင်မကဘူးရာဇဝမှုကျူးလွန်နေတဲ့အကြမ်းဖက်စစ်ကောင်စီရဲ့လုပ်ရက်တွေကိုအမြန်ဆုံးရက်ဆိုင်ပေးဖို့ဆိုရဲ immediate action ပေါ့နော်အဲ့ဒါကိုတောင်းပါတယ်အခုကာလမှာတရားမျှတမှုပေါ်ဆောင်နိုင်မှုတွေအခက်အခဲရှိတာသူတို့သိတယ်ဒါပေမဲ့တစ်ချိန်ချိန်မှာအယိုးတုံတဲ့အချိန်မှာအမှန်တရားပေါ်ဆောင်ပေးဖို့အတွက်သူတို့ဘက်ကအရန်လိုအပ်ပါတယ
်အစုလိုက်ပြုံလိုက်တပ်ဖြတ်ခံလိုက်ရသူတွေရဲ့ကျန်းသူမှုသားစုဝင်တွေကလည်းစစ်ကောင်စီဘက်ကတွတ်ထားသလိုသူတို့ကိုအကြောက်တရားနဲ့အုပ်ချုပ်လို့မရဘူးဆိုတာကိုပြသလိုတဲ့တတိယရှိတယ်လို့ဦးအောင်မျိုးမင်းကပြောပါတယ်နောက်ပိုင်းမှာအခုလိုဖြစ်ရတွေ့မရှိစေဖို့နဲ့အကြမ်းဖက်စစ်ကောင်စီမဟုတ်ဘဲနဲ့ပြည်သူတွေကိုကာဝယ်ပေးမဲ့စစ်တပ်ပဲအလို့ရှိတဲ့ဆန္ဒတွေကိုလည်းတွေ့ရတယ်လို့သူကဆိုပါတယ်။စကိုင်းတိုင်းစကိုင်းမြို့နယ်တာတိုင်ကြီးတော်မှာမတ်လ၁ရက်နဲ့၂ရက်နေ့တုန်းကဖြစ်ခဲ့တဲ့ဒေသက18ဦးအစုလိုက်ပြုံလိုက်တပ်ဖြတ်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရလူခွင့်ဆိုင်ရာဝန်ကြီးဌာနကနေပြီးတော့မတ်လ6ရက်နေ့သတင်းစာရှင်းလင်းပွဲပြုလုပ်တာပါ။အဲဒီရှင်းလင်းပွဲမှာဒေသခံတွေနဲ့တပ်ဖြတ်ခံရတဲ့မိသားစုဝင်တွေကိုယ်တိုင်လည်းအခြေအနေတွေကိုပါဝင်ပြောဆိုခဲ့ကြပါတယ်
။ခုလက်တလုံးမှာကျွန်တော်တို့အရန်ကြီးအရေးကြီးနေတာအရန်ကြီးလိုအပ်နေတာကပြည်သူတွေကလည်းကြောက်လန့်နေပါတယ်။လုံခြုံမှုမရှိဘူးဆိုပြီးတော့တရားတရေတွေရှုဖို့ပြောင်းဖို့လည်းလုပ်နေပါတယ်။အဲ့ဒါတွေကိုကူညီပံ့ပိုးပေးတည်ခြင်းနဲ့ပြတစ်ချက်ကသူတို့မရှိလို့ရှိရင်ရွာကြီးကပြက်လောက်မဲ့အနေထားကြီးဖြစ်နေလို့ပထမတစ်ပြန်မီးရှို့သွားတယ်။ဒုတိယတစ်ပြန်ကျတော့လည်းသူတို့လူမဆန်စွာလှုပ်သွားတယ်ဗျ။ကျွန်တော်ပြောချင်တာကကျွန်တော်မှအပြစ်ရှိရင်ကျွန်တော်ကိုတတ်သွားလိုက်။သူ့မှာအပြစ်ရှိရင်သူ့ကိုတတ်သွားလိုက်ကျွန်တော်လက်ခံတယ်။သူတို့လှုပ်တာတွေကလူမဆန်တဲ့လှုပ်ရည်ကြီးဖြစ်တယ်မင်းကလေးတွေလိုလေတတ်တာတော့မှသူတို့မရင်ကျစ်ပြီးမှတတ်သွားတဲ့ပုံစံတွေပြီးတော့ကျန်တဲ့ပြည်သူတွေတတ်တာတော့ရိုးရိုးတန်းတန်းတတ်တာမဟုတ်ဘူးသူတို့ရဲ့ပုံစံတွေကိုကျွန်တော်ခွဲလိုက်တဲ့အခါကျတော့သူတို့ကိုရှေ့ရနေပြီးတော့မှပြေးပြီးနောက်ကနေဆက်ကလေးနဲ့ပြည့်သွားတဲ့ပုံစံတွေကျွန်တော်တို့အနီးနားပတ်ချာလဲရွာတွေအားလဲလက်တလုံးမှာကြီးလန့်စားစားဖြစ်နေပါတယ်ကျွန်တော်တို့ရွာဆိုလို့ရှိရင်ပိုးတောင်ဆိုးပါသေးတယ်ဗျတတ်နိုင်တဲ့ဘက်ကကူညီဝိုင်းဝန်းပေးကြပါလို့မြစ်တာရက်ခံနေပါတယ
်အမေရိကန်နိုင်ငံကြီးဌာနအတိုင်ပင်ခံဒရစ်ချိုလဲကလည်းအင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေချိန်မတ်လ22ရက်နေ့တုန်းကမြန်မာစစ်ကောင်စီဘက်မှပိတ်ဆို့အရေးယူမှုအသစ်တွေမကြခင်ထပ်မံချမှတ်မယ်လို့ပြောပါရယ်အခုအသစ်ချမှတ်မဲ့တန်ခတ်အရေးယူမှုတွေကမြန်မာစစ်ကောင်စီအနေနဲ့လက်နက်တွေဝယ်ယူဖို့ဝင်ငွေရပေါက်နေသွားစီမယ်လို့ဒရစ်ရှောလက်ကဂျကာတာမြို့မှာသတင်းတောက်တွေကိုပြောပါရယ်စစ်ကောင်စီအနေနဲ့လက်နက်တွေဝယ်ယူလို့ရနေတဲ့ဝင်ငွေရလမ်းတွေကိုပိတ်ဆို့အရေးယူနိုင်ဖို့အမေရိကန်ပြည်သူကအရှိန်မြင့်လှုံ့ဆော်နေတဲ့အကြောင်းသူကပြောပြီးတော့မြန်မာနိုင်ငံဟာအရှိတောင်အရှတိုင်မှာ Fill State လို့ခေါ်တဲ့ပစ္စည်းဆုံးရှုံးတဲ့နိုင်ငံဘက်ကိုဥတီလာတဲ့နိုင်ငံတစ်ခုဖြစ်လာနေပြီဆိုပြီးတော့လည်းသူကသတိပေးပြောခဲ့ပါတယ်။မြန်မာနိုင်ငံတော်မှာအခုဆက်ပြီးတော့ဖြစ်နေတဲ့ brief card တွေကြောင့်လူသားချင်းစာနာမှုဆိုင်ရာလူအချက်တွေမြင့်တက်နေတယ်လို့ UNOCHA ကလည်းထုတ်ပြန်ပါတယ်။ UNOCHA ရဲ့နောက်ဆုံးထုတ်ပြန်ထားတဲ့စီးနှင်းမှာမြန်မာနိုင်ငံတဝန်းပြည်တွင်းနေရာစွန့်ခွာထွက်ပြေးရသူပေါင်း 1.9 တန်းကျော်ရှိလာပြီးတော့အဲ့ဒီထက်မှ 1.4 တန်းကျော်ဟာအာဏာသိမ်းပြီးတဲ့နောက်နေရာစွန့်ခွာသူအရေအတွက်ဖြစ်တယ်လို့ဆိုထားပါတယ်။အနာသိန်းခါရတဲ့မြန်မာနိုင်ငံမှာလူခွင့်ရေးပို့ပြီးတော့ဆိုးဝါးလာနေတယ်လို့ကုလသမဂ္ဂဘက်မှတုံ့တက်မှုတွေရှိလာတယ်လို့ဒီမိုကရေစီကိုလိုလားတဲ့အနောက်နိုင်ငံတွေဘက်မှလည်းစစ်ကောင်စီပေါ်တန်ခတ်ရည်ရွယ်မှုတွေထပ်မံတိုးမြင့်လာဖို့ရှိနေတာကိုဒီသတင်းပတ်သတင်းတော့မှဆုစီစဉ်မှာတက်ဆက်လိုက်ပါတယ်ခင်ဗျကျွန်တော်တားမြေပါပဲ
သတင်းထောက်မှဆုအပြီးမှာတော့စီးပွားရေးကဏ္ဍအလဲရောက်ပါပြီတရုတ်ရဲ့ကပလန်စီမံကိန်းဟာဆိုရင်ဖွံ့ဖြိုးဆဲနိုင်ငံတွေကပြည်သူလူထုချင်းဆက်သွယ်ရေးနဲ့ကုန်သွယ်ရေးတိုးမြင့်စေနိုင်မယ့်အခြေခံအဆောက်အုံတွေဖွံ့ဖြိုးတိုးတက်လာစေဖို့ကတိပြုထားတာပါ။နောက်နေကြံ့ကြာမှုတွေရှိနေတဲ့အပြင်တချို့စီမံကိန်းတွေဟာဆိုရင်မျောလင့်မထားတဲ့ကုန်ကျစရိတ်တွေဒေသအပေါ်မှာမထင်မတဲ့ရိုက်ခတ်တရားမှုတွေရှိနေပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာကနေအဘာဒင်ဥဒမာပေးပို့တဲ့သတင်းစာမကိုအခြေခံပြီးတော့ဒီသတင်းမှစီးပွားရေးအစီအစဉ်မှမှတင်ပြထိုက်တင်ပြထားပါတယ်။
ပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းနေစဉ်နေတိုင်းဟီရူးစူတန်တိုတယောက်ပူပန်ဆိုးရိမ်နေခဲ့ရတာပါ။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာကနေ85မိုင်လောက်အကွာမှာရှိတဲ့အနောက်ချာဘာပြည်နယ်ကပါရာလာရန်မြို့မှာသူကနေနေတာပါ။ပါရာလာရန်မြို့ကဟီရူးစူတန်တိုကအင်ဒိုနီးရှားဘာသာစကားနဲ့အခုလိုပြောပါတယ်
။အင်းယန်ဆန်ကတည်း
ကကျွန်တော်အမှန်တကယ်ဆိုးရိမ်နေတဲ့ကိစ္စကဒီမှာပါ။ဒီဟာသာရွေ့သွားလို့ကတော့အမိုးကပြိုကျသွားပါလိမ့်မယ်။ဒါကြောင့်လဲဒီခန်းကိုကျွန်တော်တို့မသုံးတာပါကလေးတွေအိတ်ခန်းအဖြစ်မသုံးတဲ့အခန်းနှစ်ခန်းရှိပါတယ်စိုးရင်နေရမယ့်အစားတော့ဧကန်းမှာပဲအိတ်တာပိုကောင်းပါတယ
်စူတန်တိုရဲ့အိမ်ကလှိုင်းကောင်းဆောက်လုပ်ရင်းနဲ့မီတာ150လောက်ပဲဝေးတာပါဒီလှိုင်းကောင်းပါဆိုရင်ဘောလုံးကွင်းတစ်ခုစာထက်ကြီးပါတယ် ဒီရဲ့ကဘာလန်စီမံကိန်းအတွက်အချင်းကျားစီမံကိန်းတစ်ခုဖြစ်တဲ့ဂျကာတာဘန်တောင်းမြန်နှုံးမြင့်ယထာလန်စီမံကိန်းရဲ့စိတ်ပိုင်းလေးဖြစ်ပါတယ်။လူနေထူရက်တဲ့ဂျကာတာနဲ့ဘန်တောင်းကိုချိတ်ဆက်ဖို့ဒီစီမံကိန်းကရည်ရွယ်ထားတာပါ။ဆူတန်တူနေတဲ့အင်ညာအဆောက်အုံကအနောက်ဘန်တောင်းမှာရှိပါတယ်။လှိုင်းကောင်းတိဆောက်ရေးကြောင့်အဲ့ဒီအဆောက်အုံမှာရှိတဲ့သူ့အိမ်အပါအဝင်တခြားသောမိသားစုတရားချုပ်ကိုလည်းထိခိုက်စေပါတယ်။Mikey Pianton ကတော့တဘာဝပဝင်ကျင်အရေးစီယုံဆောင်ရွက်သူဖြစ်ပါတယ
်။
ဆလုပ်ရလုပ်ငန်းတွေမှာပောက်ခွဲတဲ့နည်းပညာတွေကိုအသုံးပြုရကြောင်းလူနေအိမ်တွေကိုပျက်စီးစေတဲ့အထိထိခိုက်တက်ရောက်တာပါ
။ Indonesia တွင်လည်းတစ်ဖက်ကဒီယုံနိုင်ငံပိုင်လုပ်ငန်းကြီးတွေကြားဖွဲ့စည်းထားတဲ့ KCIC လို့သိကြတဲ့ Indonesia တရုတ်မြန်နှုံးမြင့်ယထာလန်စီမံကိန်းတာဝန်ရှိသူတွေထံဒေသခံတွေကသူတို့စိုးရိမ်ပူပန်မှုကိုအကြင်ကြင်တင်ပြခဲ့ကြတာပါ။ဒါပေမဲ့ KCIC ဘက်ကတော့ဘာမှအရေးယူဆောင်ရွက်တာမရှိဘူးလို့ဒေသခံတွေကပြောပါတယ်။ KCIC လုပ်ငန်းကြီးထံကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းအကြောင်းပြန်ကြားချက်မရခဲ့ပါဘူး။2016ခုနှစ်အတွင်းစီမံကိန်းစတင်ချိန်မှာတော့ကနဦးကုန်ကျစရိတ်ကအမေရိကန်ဒေါ်လာ 5.5 ဘီလီယံဖြစ်ပါတယ်။ဒီထဲက85ရာခိုင်နှုန်းကိုတော့တရုတ်ဖွံ့ဖြိုးရေးဘဏ်ကချင်းဝေပေးတာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံပိုင်လုပ်ငန်းကြီးကကုန်ကျစရိတ်ရဲ့15ရာခိုင်နှုန်းကိုတာဝန်ယူပါတယ်။ကျန်တဲ့ကုန်ကျစရိတ်ကိုတော့တရုတ်နိုင်ငံပိုင်လုပ်ငန်းကြီးတွေကမတည်တာဖြစ်ပါတယ်။ဒါပေမဲ့လည်းကုန်ကျစရိတ်ကဒေါ်လာ6ဘီလီယံပိုများလာခဲ့ပြီးနောက်ထပ်ဒေါ်လာ10ဘီလီယံထပ်ပြီးတော့ကုန်ကျအောင်မယ်လို့အင်ဒိုနီးရှားရဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဝန်ကြီးဌာနကတာဝန်ရှိသူတဦးကလည်းပြောပါတယ်။ဒီတီဆောင်ရွက်လုပ်ငန်းဟာဆိုရင်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုအစိုးရအတွက်ကတိကအချင်းညီမျိုးဖြစ်စေတယ်လို့တယူပို့ဆောင်ရေးဆိုင်ရာသုံးသက်သူတွေကပြောပါတယ်။ဒါမှမဟုတ်ဟာဆိုရင်တယူပို့ဆောင်ရေးဆိုင်ရာသုံးသက်သူဖြစ်ပါတယ
်။ဆိုးအတွက်ရွေးချယ်စရာကတော့ဒီဟာကိုပြီးမြောက်အောင်ဆက်လက်ဆောင်ရွက်မယ်ဆိုရင်လည်းစီဝါရေးအကျိုးဆက်ကတခြားလုံးအသုံးစရိတ်ဝင်တော့ဝင်ဖို့ဖြစ်လာမှာဖြစ်တယ်လို့တကယ်လို့ဆက်မလုပ်ဘဲရပ်လိုက်မယ်ဆိုရင်လည်းတခြားလုံးစွန့်ပစ်ထားတဲ့စီမံကိန်းတစ်ခုဖြစ်သွားနိုင်ပါတယ
်။တချို့ဒေသခံတွေကတော့စီမံကိန်းကိုဆက်ပြီးတော့လှုပ်စေလိုပါတယ်။ဘာကြောင့်လဲဆိုတော့ဂျာကာတာနဲ့ဘန်တောင်းချာခီးထွက်ရတဲ့ကြမ်းမြင့်ချင်းကိုတိတိတတ်တတ်ရှော့ချနိုင်မှကြောင့်ဖြစ်ပါတယ်။ဂျာကာတာမြို့စုမှာနေတဲ့အချ်မက်ရာစီယက်ကတော့ဂျာကာတာနဲ့ဘန်တောင်းကိုသတင်းပတ်တိုင်းအလုံနဲ့အသွားပြန်လုပ်နေရသူဖြစ်ပါတယ
်။
ပုံမှန်အပြင်တော့၄နိုင်လောက်ချင်းယူရပါတယ်။ဒါပေမဲ့မြန်နှုံးမြင့်ရထားဆိုတော့တနားရီ၂နိုင်လောက်ချင်းရှော့နိုင်မယ်လို့မျှော်လင့်ပါတယ်။
စီမံကိန်းတောင်းနှီးချန်ကြနေတာကြောင့်ယထာလန်တိဆောက်ရေးကိုထောက်ခံသူတွေချမှာပါစိတ်ပြက်လာနေကြပါတယ်။ညံနှုံးမြင့်ယထာကို2019ခုနှစ်အတွင်းမှာစတင်ပြေးဆွဲဖို့ဖြစ်ပေမဲ့2023ခုနှစ်အထိကိုရွှေ့ဆိုင်းခဲ့တာပါ။ဖာရာလာရန်မြို့ကဆူတန်တိုနဲ့သူ့ရဲ့အင်းကြီးချင်းတွေကတော့စောက်ပုတ်ရေးလုပ်ငန်းကတူးဖော်နေတဲ့ဒဏ်ကိုသူတို့အိမ်နေဘလောက်ကြာကြာခံနိုင်ရရှိမလဲဆိုတာကိုပဲစိုးရိမ်နေကြတာပါ။ဂျကာတာဘန်တောင်းမြန်နှုံးမြင့်ယထာလန်အတွက်တရုတ်လုံမြန်နှုံးမြင့်လျှက်စစ်ခီးတဲ့တင်ယထာနဲ့ပြုပြင်ထိန်သိမ်းရေးယထာဒဇင်းတို့ပထမဆုံးအချိန်ဖြစ်တဲ့2022ခုနှစ်စက်တင်ဘာလ2ရက်နေ့တောက်ကြန်နေမှာအင်ဒိုနီးရှားကိုရောက်ရှိလာခဲ့ပါတယ်။အရှိတောင်အာရှရဲ့ပထမဆုံးသောမြန်နှုံးမြင့်ယထာဝန်ဆောင်မှုအဖြစ်ဒီယထာကိုကွင်တောင်းစီဖန်ကုမ္ပဏီကထုတ်လုပ်တာဖြစ်ပါတယ်။ဒီရထားဟာတနာယီကို218မိုင်ထိတော့တသမတ်ထဲပြည့်စွဲ့နိုင်မှာမဟုတ်ပါဘူးတဲ့။ဘာကြောင့်လဲဆိုတော့မြင်းမျက်နှာသွင်းပြင်အရာအကွေ့အောက်တွေရှိနေတာကြောင့်ဖြစ်ပြီးတချို့နေရာတွေမှာတော့တနာယီကို218မိုင်နှုန်းထိရောက်ပါတယ်လို့အင်ဒိုနီးရှားတရုတ်မြန်နှုံးမြင့်ရထား KCIC ရဲ့ညွှန်ကြားရေးမှူးဒွာယနာဆလမတ်ရီယာဒီကပြောဆိုခဲ့တာဖြစ်ပါတယ်။ဂျာကာတာဘန်တောင်းမြန်နှုံးမြင့်ယထာလန်ကို2016ခုနှစ်ဇန်နဝါရီလအတွင်းမှာတိဆောက်ရေးစတင်ခဲ့တာပါ။အင်ဒိုနီးရှားနိုင်ငံရဲ့ဂျာဘာကျွန်းမှကြီးကနေနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဆူရာဘာရာထိပြည်နယ်လေးခုကိုဖြတ်သန်းမဲ့466မိုင်အရှိမြန်နှုံးမြင့်ယထာလန်စီမံကိန်းရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။အရှိတောင်အာရှရဲ့ပထမဆုံးသောမြန်နှုံးမြင့်ယထာဝန်ဆောင်မှုအတွက်ဂျပန်ကိုကျော်ပြီးတရုတ်ကိုရွေးချယ်ခဲ့တာဖြစ်ပြီး2015ခုနှစ်အောက်တိုဘာလအတွင်းအင်ဒိုနီးရှားနဲ့တရုတ်တို့ယထာလန်စီမံကိန်းအတွက်လက်မှတ်ထိုးခဲ့ကြပါတယ်။ယထာလန်တည်ဆောက်ရေးအတွက်အင်ဒိုနီးရှားအစိုးရရန်ပုံငွေဒါမှမဟုတ်လည်းအစိုးရကချင်းငွေချပေးရေးအမှတ်ခံချက်တွေမလိုပဲအပိသက်တည်ဆောက်မယ်လို့တရုတ်ကသဘောတူခဲ့တာပါ။
မြန်နုံမြင့်ရထလန့်ကို2019ခုနှစ်အစောပိုင်းမှာစတင်ပြေးဆွဲဖို့ညှို့မှန်းခဲ့ပေမဲ့မြေယာရရှိမှုနဲ့ရန်ပုံငွေပြဿနာတွေကြောင့်နှောင့်နှေးကြန့်ကြာနေတာဖြစ်ပါတယ်
မတ်တင်ရထိုက်တင်ဆက်နေတဲ့စီးပွားရေးအစီအစဉ်ပြီးမှာတော့လူမှုရှုခင်းအစီအစဉ်အလဲရောက်ပါပြီ။အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာအင်စာလုပ်ဖို့အခက်အခဲရှိတဲ့ချင်းနဲ့မြန်မာကျောင်းသူကျောင်းသားတွေကိုအခမဲ့စာသင်ပေးနေတဲ့အစီအစဉ်ရှိပါတယ်။ Hope for Tomorrow ပညာရေးပါရိုက်တာအဖွဲ့ကတဒန်းကနေ၈တန်းအထိဘာသာဆုံးသင်ပေးနေတဲ့ Hope After School အစီအစဉ်အကြောင်းမဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်။
အမေရိကန်ပြည်ထောင်စုမှာလက်ရှိလူဦးရေစုစုပေါင်းတန်း330ကျော်ရှိနေတဲ့အထက်မှာ68တန်းကျော်ကဒီအင်္ဂလိပ်စကားမဟုတ်တဲ့ဘာသာကြားစကားပြောကြတာဖြစ်တယ်လို့အမေရိကန်ဒီသံကောင်းချင်းဌာနရဲ့တရားဝင်ကိန်းဂဏန်းတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံကအပါအဝင်ဒီတခြားနိုင်ငံတွေကနေပြီးတော့လာရောက်အခြေချကြတဲ့မိသားစုတွေကအိမ်မှာဒီမိခင်ဘာသာစကားကိုပဲပြောကြတာများပါတယ်။အဲ့လိုမိသားစုတွေကကလေးတွေကြောင်းတက်ကြတဲ့အခါမှာပေးလိုက်တဲ့အင်စာတွေကိုအိမ်မှာကုတင်ပြပေးနိုင်ဖို့အတွက်တချို့မိသားစုတွေမှာဘာသာစကားကြောင့်အခက်အခဲရှိပါတယ်။အဲဒါကြောင့်အဲ့လိုအခက်အခဲတွေကိုကူညီနိုင်ဖို့အတွက်အင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့က Hope for Tomorrow ဆိုတဲ့ပရာဟိတအဖွဲ့ကမူလရန်ကနေလေတန်းကျောင်းတက်နေတဲ့ကလေးတွေကိုအင်စာဝိုင်းကူလုပ်ပေးတဲ့အစီအစဉ်တွေလုပ်နေပါတယ်။နှစ်တိုင်းအင်ဒီယားနာပိုလစ်မြို့ရဲ့စာသင်နှစ်ဖြစ်တဲ့ August လကနေ May လအထိတဒန်းကနေ7တန်းအထိကျောင်းသူကျောင်းသားတွေကိုအင်စာဝိုင်းကူလုပ်ပေးတဲ့ Hope for Tomorrow After School Program အကြောင်းကိုဆရာမ Helen Lu ကအခုလိုရှင်းပြပါတယ
်။ဒီကျမတို့ Hope for Tomorrow season အကြော After School လို့ခေါ်ရပေါ့နော်။သူတို့ကျောင်းကလေးတွေပြီးပြီးတော့သူတို့အခုအိမ်မှာမိဘတွေမကူညီပေးနိုင်တဲ့အင်စာတွေကျမတို့ဒီက focus တယ်ပေါ့နော် focus ပဲသင်ပေးတယ်ပြီးတော့အဲ့ဒီ homework ကိုသူတို့ပြီးတဲ့ခါကျရင်ကျမတို့မှာတက်တက်ကျောင်းစာအုပ်ရှိတယ်ပေါ့နော်အဲ့ဒီကျောင်းစာအုပ်ကိုလည်းကျမတို့သင်ပေးတယ်ဒါပေမဲ့ကျမတို့ဒီဘာ community မှာနည်းနည်း weakness ပေါ့နော်ရှိတာကျ spelling တို့ပြီးတော့ english အရေးအဖက်နဲ့သင်ချာကျမတို့ focus ပြီးတော့ IM site ပေါ်ပြန်သင်ပေးတယ်ပေါ့နော်အင်စာပြီးရင်
အခုဒီ Hope After School အစီအစဉ်မှာပေါ့နော်တနေ့တနေ့ကြောင်းသားဘယ်လောက်ရှိပါလဲရှင
်တနေ့တနေ့ဆိုရင်အယောက်ကလေး100လောက်ရှိတယ်ပေါ့နော်နှစ်တိုင်းနှစ်တိုင်းဟုတ်ကဲ့
ဒါကဒီဟိုအခမဲ့တင်ပေးတဲ့ပရာဟိတအစီအစဉ်လို့တည်ထားပါတယ်ဆိုတော့ဒီကျောင်းသူကျောင်းသားတွေလိုအပ်တဲ့ခဲတဲ့လို့စာအုပ်တို့လိုမျိုးတင်ထောက်ကူပစ္စည်းတွေအတွက်ကိုရောဆရာမတို့ဘယ်လိုမျိုးလုပ်ပေးပါလဲရှင
်ပေါ့နော်အမပြောတဲ့အချိန်မှာကျမတို့ခဲတဲ့စာရွေးပြီးတော့ activity ကျမတို့လည်းခန်းထဲမှာလုပ်တဲ့ဟာတွေလည်းရှိတဲ့ခါကျတော့အဲ့ဒီအတွက်ကြောင့်ကျမတို့ခန်းအနေငယ်တောင်းတာရှိတယ်ဟုတ်ကဲ့အဲ့လိုမျိုးကျမတို့လဲပတ်တယ်ပေါ့နော
်ကလေးတွေကိုဒီစာလဲဝိုင်းပြပေးတယ်ပေါ့နော်နောက်ဒီတရိုးထဲမှာပါတဲ့စာတွေကိုလဲဝိုင်းကူပြီးတော့သင်ပေးတယ်ဆိုတဲ့အခါကျတော့ဆရာမတို့ရဲ့ဒီ Hope After School Program မှာရောသင်ပေးတဲ့ဆရာမဘယ်နှယောက်လောက်ရှိပါလဲရှင
်ခုလောလောဆင်မှာကျမတို့ paid staff လို့ခေါ်ရဲဆရာမတွေပေါ့နော်ခုနှစ်ယောက်ရှိပြီးတော့အဲ့ဒီခုနှစ်ယောက်အပြင်မှာလေတခြားတက္ကသိုလ်မှာတက်တဲ့အကြောင်းသူအကြောင်းသားတွေကျမvolunteer လာလုပ်ပေးကြတဲ့သူအယောက်များစွာရှိတယ်ပေါ့နော်
အော်ဒီဆရာဆရာမတွေအားလုံးကဒီကျောင်းသားတွေကိုဘာသာရပ်အားလုံးဝိုင်းကူတင်ပေးနေတာပေါ့နော
်ဟုတ်ကဲ့ကျမတို့ဒီအခန်းတိုင်းမှာကျောင်း home room teacher ပေါ့နော်တန်းပိုင်ဆရာမရှိတယ်အဲ့ဒီတန်းပိုင်ဆရာမကသူတို့ volunteer တွေလာတဲ့ခါကျရင်ဟိုဒီကလေးဒီဘာသာရပ်မနေ့နေ့ချိုးတယ်ပေါ့ဒီဟာ focus ပေးလို့ရမလားဒါမှမဟုတ်ဒီ social study မှာကျမတို့နည်းနည်းကူညီပေးလို့ရမလားဆိုတော့ကျမတို့အတန်းပိုင်ဆရာမကြော်ပေးတယ်ပေါ့နော်ဒီ volunteer တွေကို
ဆောဆောကဒီဆရာမ Helen ပြောသွားတဲ့ထဲမှာဒီဆလာတင်တဲ့ကျောင်းသူကျောင်းသားတွေမှာသင်ချာနဲ့အင်္ဂလိပ်စာဘာသာရပ်အားနည်းတယ်လို့ပြောပါတယ်ဆိုတော့သူတို့ရဲ့နောက်ခံပေါ့နော်သူတို့မိသားစုနောက်ခံလည်းနည်းနည်းပြောပြပါလားသူဒီ after school class မှာလာတက်ဖို့တက်ရတဲ့ကျောင်းသူကျောင်းသားတွေအနေနဲ့သူတို့မိဘတွေအနေနဲ့ပေါ့နော်ဒီကလေးတွေကိုစာကူပြပေးနိုင်ဖို့အခက်ခဲဘယ်လောက်ရှိလို့ပါလဲဆင့်
ကျမတို့ကျောင်းသူကျောင်းသားတွေမိဘတွေအများစုမြန်မာပြည်လာတဲ့သူတွေမိဘတွေဖြစ်ကြတဲ့ခါကျတော့ဒီမှာ US မှာနေရတဲ့ခါကျတော့နေရနေရသူတို့လုံးလုံးရတဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်အိမ်မှာကလေးတွေလည်းမကူညီပေးနိုင်တဲ့မိဘတွေရှိတယ်ပြီးတော့တချို့မိဘတွေကကျတော့အင်္ဂလိပ်စကားတိတ်မကျွမ်းတဲ့သူတွေရှိတယ်ပြီးတော့ဒီကကျမတို့မြန်မာပြည်သားတွေပေါ့နော်သင်ချာပိုင်းတော့တက်ကြပေမဲ့ဒီ US မှာသင်ရိုးသင်နီးနည်းနည်းကွာတဲ့ဟာတွေရှိတဲ့ခါကျတော့ကလေးတွေကတိတ်ပြော့မိဘတွေရှင်းပြရနားမလဲတဲ့ဟာလည်းရှိတယ်ဆိုတော့ဒီဟာအများစုပေါ့နော်ဒီကလေးတွေဒီမှာလာတက်ကြတယ်ဖြစ်တယ
်ဆရာမတို့အနေနဲ့ဒီဆလာတင်ကြတဲ့ကလေးတွေကိုပေါ့နော်ဒီကျောင်းစာအပြင်ရောတခြားဟိုဘလိုမျိုးပံ့ပိုးမှုတွေလုပ်ပေးပါလဲဟိုဒီတင်ပေးတဲ့ဆရာဆရာမတွေအနေနဲ့ပေါ့နော်ဒီကလေးတွေရဲ့လိုအပ်ချက်တွေကိုဟိုဘယ်လောက်ဂရုစိုက်ပြီးတော့တင်ပေးရလဲဆိုတာပြောပြပါလားရှင်
ခုကျွန်မတို့စီစဉ်မှာဒီစာပဲတင်တာမဟုတ်ဘဲနဲ့ပေါ့နော်ကျွန်မတို့ spelling bee တို့မျိုးစလုံးပေါင်းပြိုင်ပွဲတွေလည်းကျွန်မတို့ကျင်းပပေးတယ်ပြီးတော့ကျွန်မတို့လတိုင်း birthday celebration ပြီးတော့ဒီ student of the month လို့ခေါ်ပြချောင်းသားနည်းနည်းဘယ်လိုပြောမလဲ tuition နဲ့ကလေးတွေပေါ့နော်အဲ့ဒါတော့လည်းကျွန်မတို့ကျင်းပပေးတယ်ပြီးတော့လတိုင်းဒီ student of the month ရတဲ့ကလေးတွေကိုလည်းကျွန်မတို့ဗာလဲ internet zoo is pool is zoo လည်းခေါ်သွားလေးရှိတယ်ပေါ့နော်ကျွန်တော် partner လုပ်ထားတယ်ပြီးတော့ဒီ US မှာရှိတဲ့ holiday တွေပေါ့နော် Thanksgiving ပြီးတော့ Christmas New Year အဲ့လိုမျိုးတွေကိုလည်းကျွန်တော် celebration အကြီးကျယ်တော့မဟုတ်ဘဲနဲ့ small celebration ကျွန်တော်ပြုလုပ်ပေးတယ်
ဒီကြောင့်မှာဆာလာတင်တဲ့ကလေးတွေအကြောင်းလည်းမေးချင်ပါတယ် because ဟိုဒီဟာက after school class ဖြစ်တယ်ဆိုတော့ဗမာလိုပြောမယ်ဆိုရင်တော့ဒါ tuition လာတက်ရတယ်လို့ပေါ့နော်ကျောင်းပြီးတဲ့အချိန်မှာ tuition လာတက်ရတယ်လို့ဖြစ်တဲ့ခါကျတော့လာတက်တဲ့ကျောင်းသားတွေကျောင်းသူကျောင်းသားတွေဘက်ကရောဒီကဆရာထက်တဲ့တန်းရှိလားသူတို့လာရောလာခြင်းရကြရလားရှင
်ဟုတ်ကဲ့ဆာပိုင်းမှာကျတော့သူကတိတ်မတက်ချင်ကြအောင်လို့ကလေးတွေဆာဆာမတင်ချအောင်ဆာမတင်ချင်ကြတဲ့အရွယ်တွေပေါ့နော်ဒါပေမဲ့တလားနှလားလောက်ကြာရင်ကတင်ငယ်ချင်းလည်းတွေ့ရတယ်ပေါ့နော်တင်ငယ်ချင်းလည်းတွေ့ရတယ်ဆင်ပြေတယ်ပြီးတော့အင်ဆိုင်လည်းကူညီရတဲ့ခါကျတော့သူတို့တက်ချင်တဲ့စိတ်တွေလည်းရှိလာတယ်တခါကျရင်ကလေးတွေကအကြောင်းပြီးချင်းချင်းလာတဲ့ကလေးတွေလည်းရှိတယ်ပေါ့နော်အရင်ပင်ပန်းချာတနေ့ကုန်ကြောင်းတက်ပြီးတော့ after so straight လာတဲ့ခါကျတော့ပင်ပန်းချာပြင်မဲ့တည်တဲ့ time မှာကျွန်တော်တို့ activity လုပ်ပေးတယ်သူတို့ပြောအောင်ပေါ့နော် first class start straight မတင်ဘဲနဲ့ပေါ့နော်ဆိုတော့သူတို့အရင်ပြောပါတယ်ဟုတ်ကဲ့
နောက်ဒီအခုဆရာမတို့ရဲ့ဒီ hope after school ရဲ့ဒီနောက်ခံပေါ့နော်အဲ့ဒါကိုလည်းမေးချင်ပါတယ်ဆိုတော့ဒီအစီအစဉ်ရောဘယ်လောက်ထိအားလုပ်နေတာလဲအခုချိန်ထိရောအကြောင်းသူအကြောင်းသားဘယ်လောက်ထိကိုဆရာမတို့ဒီပညာရေးနဲ့ပတ်သက်လို့ပေါ့နော်အကူအညီပေးနိုင်ခဲ့ပြီးပါပြီလဲရှင
်ဒီ hope for tomorrow တီထောင်တာကျော်2006ခုခုနှစ်တုန်းက Mr. Justin ပေါ့နော် Mr. Justin ကတီထောင်ထားတာဖြစ်တယ်ဘာဖြစ်လဲဆိုတော့ဒီမြန်မာဒီသူစီသားတွေများကျွန်တော် community ဒီကို US မှာလာချပြီးတော့ခက်ခဲတွေ့တာလဲသူကိုသူ experience ရှိရပေါ့เนาะဆိုတော့သူအဲ့ဒီဟာကိုစဉ်းစားပြီးတော့တည်ထောင်ထားတာဖြစ်ပြီးတော့ပြန်မြနဲ့ဆိုရင်ခုချိန်ထိကျွန်တော်တော့အရောက်တထောင်လောက်ကူညီမယ်လို့ထင်တယ်ဟုတ်ကဲ့ပြီးတော့ deal for tomorrow after school ပဲမဟုတ်ဘဲနဲ့မိဘတွေအတွက်လူကြီးတွေအတွက်ပေါ့เนาะဒီအင်္ဂလိပ်စကားပြောသင်တာနဲ့ကျွန်တော်တို့စတင်တယ်ပြီးတော့ citizenship တွေကိုလည်းကျွန်တော်ကူညီပြီးတော့သင်ပေးပါတယ်
American မြန်မာနဲ့ချင်းလူမှုအတိုင်းဝိုင်းကိုပညာရေးနဲ့ပေါင်းကူးပေးနေတဲ့ Hope for Tomorrow ရဲ့ After School အစီအစဉ်ဖြစ်ပါတယ်။ American ပြည်တော်စုကိုရောက်လာပြီးမှဒီဘာသာစကားကြောင့်ကိုယ့်ရဲ့နေ့စဉ်နေထိုင်မှုတွေမှာအခက်အခဲမဖြစ်စေအောင်နဲ့အောင်မြင်တဲ့အနာဂတ်အတွက်မျှော်လင့်ချက်ထားနိုင်စေဖို့အတွက်အခုလိုမျိုးပညာရေးအစီအစဉ်တွေကိုလုပ်ပေးနေတာလို့ Hope for Tomorrow ပရာဟိတအဖွဲ့ကိုတည်ထောင်သူကပြောပါတယ်ရှင်။ကျွန်မစုမြတ်မောမှာ
လူမှုရှုခင်အစီအစဉ်အပြီးမှာတော့ဒီတက်တန်ရောင်သတင်းတော်အစီအစဉ်ရောက်ပါပြီ။တချိန်ကအာရှဂီတရေဝံမှာထိဆုံးကရှိနေခဲ့တဲ့ကန်တိုပေါ့ပ်ဂီတဟောင်ကောင်ကကန်တုံတေယုတ်ဘာသာနဲ့တည်ဆိုတဲ့သချင်းတွေပရိသတ်တွေကြားနေရပြန်ယူနိုင်ဖို့ဟောင်ကောင်ကလူငယ်ဂီတအဖွဲ့မီရက်ကကြိုးပမ်းနေပြီးတော့မတ်လ18ရက်နေ့ကပဲအင်္ဂလိပ်သချင်းတစ်ပုဒ်ထုတ်လိုက်ပါတယ်။တက်တန်ရောင်သတင်းတော်မှာမှအေးတနာကျော်တင်ဆက်ထားပါတယ
်။ဟောင်ကောင်ကနာမည်ကြီးအမျိုးသားအစိုးရအဖွဲ့တစ်ခုဖြစ်တဲ့ Mirror ကမလ18ရက်နေ့ကပဲသူတို့ရဲ့ပထမအဆုံးအင်္ဂလိပ်တေးသချင်းကိုထုတ်ဝေလိုက်ပါတယ်။ကန်တုန်တရုတ်ဘာသာစကားပြောဟောင်ကောင်မှာပေါ့ပ်ဂီတာပြန်လည်အသက်ဝင်စေဖို့အဓိကအဖွဲ့တစ်ဖွဲ့ဖြစ်ပြီးသူတို့ဂီတာကဘာမှမပါတက်ဝင်ပြန့်နှံ့မှုလုပ်တာဖြစ်ပါတယ်။အဖွဲ့ဝင်ဆက်နိုးပါတဲ့ Mirror အဖွဲ့ဟာကမ္ဘာကူးစက် COVID-19 ကပ်ရောဂါကြီးဖြစ်ပွားနေပြီးတော့ဟောင်ကောင်ကျွမ်းမာနိုင်ငံရေးအခြေတည်တွေကျနေတဲ့သုံးတရာကာလအတွင်းဟောင်ကောင်ဒေသခံတွေအတွက်ဖျော်ဖြေစရာဖြစ်ခဲ့တဲ့မျိုးဆက်တစ်တွေနဲ့ပေါ်ထွက်လာတဲ့အုပ်စုဖြစ်ပါတယ်။သူတို့ဂီတာကိုစိုက်ညစ်တဲ့အားပေးတဲ့မျိုးဆက်တစ်ပရိသတ်တွေလည်းရှိလာခဲ့ပြီးတော့မေရယာမတေချာမှုတွေနဲ့ရင်ဆိုင်နေရတဲ့ကာလအကြားထဲမှာမေရာရဲ့တချင်းတွေနဲ့မျှော်လင့်ချက်တွေစိတ်သက်သာရမှုတွေရှိခဲ့တာပါ။သူတို့ရဲ့တချင်းတစ် Rumor ဆိုတဲ့တချင်းကလှလှပပအကားကွက်ဆန်းနဲ့လိုက်ဖက်ပြီးတော့ခံစားရတဲ့တချင်းမျိုးဖြစ်ပါတယ်။အရင်ကသူတို့အဖွဲ့ရဲ့ကားကွက်တွေတေးသွားရင်လည်းကွဲပြားပါသေးတယ်။အရင်ကထွက်ခဲ့တဲ့သူတို့ရဲ့တချင်းတွေကတော့ကန်တုန်စကားပြောလူငယ်လေးတစ်တိုင်သူတို့အားနဲ့အင်းနဲ့တုံးပြီးတော့ဂီတဖြော်ပြမှုဆိုတာမျိုးထင်ဟပြခဲ့ပြီးတော့အခုတချင်းတစ်ကတော့သူတို့ရဲ့ရင်းကျက်မှုကိုဖော်ပြနေပါတယ်လို့မေရာအဖွဲ့ဝင်တဦးဖြစ်တဲ့ EN Chan ကပြောပါသေးတ
ယ်။ Of what a boy band from Hong Kong can bring to everyone. Yeah, because in the past few years weHave been focusing on the local market and we luckily we got
our ကျွန်တော်တို့ဘယ်ဈေးကွက်ကမှဥတည်ပြီးတော့ဒီသချင်းကိုဖန်တီးထုတ်လုပ်တာမဟုတ်ပါဘူးတဲ့ဟောင်ကောင်ကဂီတအဖွဲ့တစ်ဖွဲ့ဘယ်လိုဖန်တီးမှုတွေပေးနိုင်လဲဆိုတာကိုပြချင်တာပဲဖြစ်ပါတယ်ဒ ျွန်တော်တို့အဖွဲ့အတွက်နေရာတနေရာနဲ့ကန်တုံဂီတာနေရာဒေသအနှံ့ပြားကိုရောက်ရှိနိုင်ဖို့မျှော်လင့်ပါတယ်လို့ပြောသွားပါတယ်။ဟောင်ကောင်ဈေးကွက်ကလူပေါင်း1,900ရှိတာပါ။သူတို့အဖွဲ့နိုင်ငံရဲ့ချားမှာအောင်မြင်မမြင်ဆိုတာပေါ်မှာမူတည်ပြီးတော့လွန်ခဲ့တဲ့ဆယ်စုနှစ်တွေကအာရှဖျော်ဖြေရေဝင်းကိုလွှမ်းမိုးထားနိုင်ခဲ့တဲ့ဟောင်ကောင်ဆိုတော့အခုသူတို့ရဲ့နေရာကိုပြန်ပြီးတော့ယူနိုင်မလားဆိုတာသိရမှာဖြစ်ပါတယ်။ဟောင်ကောင်ကဒေသခံတွေရဲ့ကန်တုန်တရုတ်ဘာသာစကားနဲ့တည်ဆိုထားတဲ့ကန်တိုပေါပာတရုတ်ပြည်မှာကြီးကမက်ဒရင်းတရုတ်ဘာသာနဲ့တည်ဆိုထားတဲ့မက်ဒရင်းပေါပနဲ့ကိုရီးယားကကေပေါ်ရိုနောက်မှာပြန့်ကျန်နေခဲ့တာနှစ်တော်ကြာခဲ့ပါပြီ။အခုကန်တိုပေါပပြန်ပြီးတော့နေရာရအောင်စူးစမ်းတဲ့မီရာအဖွဲ့ကလည်းဟောင်ကောင်ကပြည်သက်တွေဝိုင်းဝန်းပံ့ပိုးကြပြီးတော့လူမှုကွန်ရက်ပေါ်မှာနာမည်ကြီးအောင်လို့ဝိုင်းပြီးတော့လှုပ်ပေးနေကြသလိုအပြင်ကတကယ်လို့တဲ့အခမ်းအနားတွေမှာလည်းအထူးလိုက်ပြီးအားပေးကြတာတွေ့ရပါတယ်။ဒါမဲ့လေဒီစားတွေကပဲဒီမီရာအဖွဲ့ကိုထိခိုက်စေတဲ့ဖြစ်ရတဲ့ခုမနစ်က2020ဇူလိုင်လမှာဖြစ်ပွားခဲ့တာပါသူတို့စင်ပေါ်မှာစီဆိုကားပြဖြောပြင်းနေတော့ခမ်းမညနေချက်မှာဆွဲထားတဲ့ရုံမြင့်တန်စားဖန်သားကြီးပြုတ်ကြတာဖြစ်ပါတယ်အဆိုတော်ရရဲ့နောက်ဘက်ကဝိုင်းကပေးနေတဲ့အကအုပ်စုကိုတွားထီပြီးတော့နှစ်ဦးထိခိုက်သွားသလိုအဲ့ဒီထက်ကတဦးကတော်တော်ဒဏ်ရာပြင်းပြင်းထန်ထန်ရသွားတာပါအဲ့မှာနှစ်လလောက်သူတို့ရဲ့အမှုပညာလုပ်ငန်းတွေလုံးဝရပ်ပစ်လိုက်ရပါတယ်အခုတော့သူတို့ရဲ့ခြေလမ်းသစ်ဖြစ်တဲ့အင်္ဂလိပ်လိုသချင်းထုတ်လိုက်တာကသူတို့အားလုံးအတွက်ကြီးမားတဲ့အစဉ်ခုံမှုလည်းဖြစ်ပါတယ်။သူတို့အားလုံးရဲ့မိခင်ဘာသာစကားကကန်တုန်တရုတ်ဘာသာစကားဖြစ်လို့အခုသချင်းတည်ဆိုထားတဲ့အခါမှာအင်္ဂလိပ်လိုတည်ဆိုရလို့တဦးချင်းစီကိုတေချာဆရာနဲ့အတန်အတွက်ကျင့်ခဲ့ရတာပါ။အဲလိုမျိုးအင်္ဂလိပ်သချင်းတစ်ပုတ်ထုတ်လိုက်ပြီးမှလည်းသူတို့ကန်တုန်ဘာသာစကားနဲ့သချင်းတွေကိုဆက်ပြီးတော့ဆိုသွားမှာဖြစ်ပါတယ်။သူတို့အဖွဲ့အခုလိုမျိုးကန်တိုပေါ့အာရှဒေတာမှာနံပါတ်1နေရာကိုပြန်ရဖို့အတွက်ရည်ရွယ်စူးစမ်းတာကမဖြစ်နိုင်တာကိုအိမ်မက်မဲ့တလို့ဖြစ်ကောင်းဖြစ်ပေမဲ့လေသူတို့လိုချင်တဲ့အိမ်မက်ကိုအကောင့်ထဲပေါ်နိုင်ဖို့အကောင်းဆုံးစူးစမ်းသွားကြပါမယ်လို့မေရော့အဖွဲ့ကပြောသွားခဲ့ပါရဲ့ရှင
်။မာယီတနာကျော်တင်ဆက်နေတဲ့တသက်ရောင်သတင်းလောအစီအစဉ်ကိုကြားခဲ့တာပါရှင်။သောတာရှင်တို့အနေနဲ့ VOA ရဲ့အခုလိုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားဆက်သွင်းနိုင်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးပါရှင
်။ယူကရိန်းနိုင်ငံ Zaporizhia မှာရှိပြီးဥရောပရဲ့အကြီးမားဆုံးနျူကလ িয়ার ဓာတ်ပေါင်းမှုဟာဘေးရန်ရရှိတဲ့အခြေအနေကနေပိုကောင်းမလာသေးဘူးလို့ကုလသမဂ္ဂအပြည်ပြည်ဆိုင်ရာနျူကလ িয়ার စွန့်ရင်အကြီးကဲ Rafael Grossi ကယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကိုပြောလိုက်ပါတယ်။သမ္မတဇယ်လန်စကီကယူကရိန်းတောင်ပိုင်းကိုခီးထွက်ခွာရမှာမစ္စတာရဖေးခရော့စီကသမ္မတဇယ်လန်စကီနဲ့တွေ့ဆုံစဉ်အခုလိုပြောကြားခဲ့တာဖြစ်ပါတယ်။အစ္စရေးနိုင်ငံမှာတော့တရားရေးစနစ်ပြောင်းလဲမဲ့အစီအစဉ်ကိုစိုက်ထားလိုက်ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူးကတနင်္လာနေ့ကကြေညာလိုက်ပါတယ်။အတိုက်ခံတွေနဲ့ဆက်စပ်ညီနိုင်အချိန်ပေးလိုပါတယ်လို့သူကဆိုပါတယ်။အစ္စရေးပြည်သူတွေကတောင်းချီပြီးလွှတ်တော်ပြန်မှဆန္ဒပြနေကြပြီးအလုပ်သွားတွေကနိုင်ငံလုံးဆိုင်ရာသပိတ်ကြီးဆင်ရဲကြကြောင်းတနင်္လာနေ့ကကြေညာခဲ့ကြပါတယ်။အဲ့ဒီနောက်ပိုင်းမှာအစ္စရေးဝန်ကြီးချုပ်ကအခုလိုစိုင်းငံ့လိုက်တာဖြစ်ပါတယ်။အိန္ဒိယမြန်မာနယ်စပ်မြို့မိုရိနီမှာဒုက္ခသည်9,000ဝန်းကျင်ကိုထားနိုင်တဲ့ယာယီစခန်းတစ်ခုကိုမဏိပူရပြည်နယ်အစိုးရကဖွင့်ပဖို့စီစဉ်နေတယ်လို့အိန္ဒိယအခြေဆိုင် IFP သတင်းဌာနကဆိုပါတယ်။ပြည်နယ်ဝန်ကြီးတွေပါဝင်တဲ့ဆက်ကော်မတီတစ်ခုကိုပြည်နယ်ဝန်ကြီးချုပ်အန်ဘီရန်ဆင်ကဖွဲ့စည်းပေးလိုက်ပြီးတဲ့နောက်ကော်မတီဝင်ကြီးတောင်းအောင်ဖွဲ့ရာမိုရိမျိုးနီးကနေရာတွေကိုတွားကြည့်ရှုကြပြီးဒုက္ခအသည်တွေနဲ့လည်းတွေ့ဆုံခဲ့ကြပါတယ်
။တရင်အချင်းချုပ်ကိုဦးသိမ်းမောင်တန်းကြေညာခဲ့တာပါရှင်။ဒီကနေ့မနက်တော့အစီအစဉ်ထုတ်လို့ရင်မူကမာတင်ဂီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ Terra Smith နဲ့ Jonah Cummings တို့ဖြစ်ပါတယ်။ဒီကနေ့မနက်6:00နဲ့9:00တိအစီအစဉ်တွေကို line to meter 24.40.50 နဲ့ line lab meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအချို့ပဲကျေးဇူးတင်ပါတယ်။ကျွန်မနောင်လာပါ
This program has come to you from the Voice of America, Washington.